Welcome to the Voice of America in Burmese.
ကျေးဇူးမင်္ဂလာကြံနဲ့ပြည်သူနဲ့မနက်ခင်းဖြစ်ကြပါသည်ခင်ဗျာ VOA အမေရိကန်တန်ရဲ့2019ခုနှစ်မေလ17ရက်စနေနေ့မနက်ခင်းအစီအစဉ်ကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေဒိုင်းနိုမီတာ30/40 48ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်ကိုတောင်းဝင်တင်ဆက်ပါပါ
ကျွန်တော်ကျော်လင်းမမတ်ဤတန့်စင်နဲ့အတူနိုင်ငံတကာတဲ့နေ့ကိုကြီးညာသားဖို့ရှိပါတယ်တရုတ်နဲ့အမေရိကန်နိုင်ငံကြားတင်းမာနေတဲ့ကုန်သွယ်ရေးပြဿနာတွေအတွက်နှစ်ရက်ကြာနှိမ့်နှိုင်းမှုတွေလုပ်ခဲ့ပေမဲ့လည်းဘာမှထူးခြားတဲ့ရလဒ်တွေထွက်မလာတဲ့အကြောင်းအမေရိကန်နဲ့စကားပြောဖို့အစီအစဉ်မရှိဘူးလို့အီရန်နိုင်ငံဘက်ကပြောလိုက်တဲ့အကြောင်းနဲ့တောင်အာဖရိကရွေးကောက်ပွဲမှာလက်ရှိအနာရ ANC ပါတီကပဲအနိုင်ရတယ်ဆိုတဲ့အကြောင်းနဲ့တခြားထူးခြားတဲ့ကိုကြားမှာပ
ါဟုတ်ကဲ့ပါခင်ဗျာအမေရိကန်ကိုတင်သွင်းမဲ့တရုတ်ကုန်ပစ္စည်းတွေအပေါ်တွင်းကုန်ကုန်အစ်စ်တွေချမှတ်လိုက်တဲ့အတွက်American တရုတ်ကုန်သွယ်ရေးတင်းမာမှုတွေဘယ်လိုဆက်ရှိလာမှာပါလဲ
It's very likely that China will respond with increased tariffs of their own as they've said they would.
There's no ဒီတော့နဲ့အတူမလေးရှားနိုင်ငံကဝန်ကြီးချုပ်မဟာသီယာဦးဆောင်တဲ့အစိုးရရဲ့ပထမနှစ်သက်တမ်းသုံးသက်ချက်တခါထိုင်းနိုင်ငံမှာတော့နိုင်ငံမဲ့ဖြစ်နေတဲ့မြန်မာနယ်ပွားနှစ်ဦးကိုထိုင်းနိုင်ငံသားအဖြစ်အသိအမှတ်ပြုပေးလိုက်ပါပြီ။တခါရခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့ပြည်ပကတွေကိုနိုင်ငံတကာနဲ့ကြည်တွင်းကအစိုးရရင်ချက်တွေအကြောင်းကိုလည်းတင်ပြသွားဖို့ရှိပါတယ်။အခုရင်ဆုံးတော့ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုကျော်အောင်လင်းနဲ့မိုက်ဤတန့်စင်တို့ပြောပြပေးပါဦးခင်ဗျာ
။ကုန်သွယ်ရေးတင်မာမှုတွေကိုပြည်လည်အောင်ညှိနှိုင်းနေကြတဲ့တရုတ်နဲ့အမေရိကန်ကိုယ်စားလှယ်တွေရဲ့ Washington DC ကနှစ်ရက်ကြာဆွေးနွေးပွဲနေ့တုန်းကပဲပြီးဆုံးသွားခဲ့ပါပြီ။ဒါပေမဲ့ဘာသဘောတူညီချက်၊ကြေညာချက်မှထွက်မလာပါဘူး။ညှိနှိုင်းမှုတွေရှိတယ်ဆိုပေမဲ့လည်းအမေရိကန်ပြည်ထောင်စုကိုတင်သွင်းတဲ့တရုတ်ကပစ္စည်းတွေပေါ်မှာသွင်းကုန်ကုန်တင်းကျပ်မှုအစ်စ်တွေကိုတော့မနေ့တုန်းကပဲအမေရိကန်ကချမှတ်လိုက်ပါတယ်။အမေရိကန်ကအခုလိုလုပ်တဲ့အတွက်တရုတ်ဘက်ကလည်းအမေရိကန်ကိုတုံ့ပြန်ပြီးတော့လှုပ်ဆောင်သွားမယ်လို့ဆိုနေပါတယ်။တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးမှာတစ်နှစ်ကိုဒေါ်လာဘီလီယံပေါင်း900အမေရိကန်ဘက်ကအရှုံးပေါ်နေပြီးတော့ဒါဟာတိတ်ပြီးတော့လွန်ကဲတဲ့အခြေအနေဖြစ်တယ်ဒီလိုအခြေအနေမျိုးနောက်ဆက်ပြီးတော့အဖြစ်မခံနိုင်တော့ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမနေ့တုန်းကပဲသူ့ရဲ့ Twitter လူမှုကွန်ရက်မှာဒါသာဖော်ပြပါတယ်အမေရိကန်ပြည်ထောင်စုကိုတင်သွင်းတဲ့တရုတ်ကုန်ပစ္စည်းတွေရဲ့ဒေါ်လာဘီလီယံ200ဘိုးမှာသွင်းကုန်ကွန်ရာခိုင်နှုန်း100ရာခိုင်နှုန်းကနေပြီးတော့25ရာခိုင်နှုန်းအထိမြေတုံးကစတင်ပြီးတော့တင်းကျပ်ကောက်ခံသွားဖို့ဆုံးဖြတ်ထားတာပါနောက်ထပ်တရုတ်သွင်းကုန်ဒေါ်လာ325ဘီလီယံဘိုးမှာလည်း85ရာခိုင်နှုန်းထပ်ပြီးတော့ကောက်သွားမယ်လို့သမ္မတထရမ့်ကချင်းချောက်ထားပါတယ်
အီရန်ဟာအမေရိကန်ပြည်အောင်စုနဲ့ဆွေးနွေးညှိနှိုင်းမှာမဟုတ်တဲ့ကြောင်းအီရန်ရဲ့ဒေါ်လာရင်းပြည်ဆောင်တဲ့ထိတ်တန့်အရာရှိကြီးရဲ့ပြောဆိုချက်ကိုအီရန်သတင်းဌာနတက်စနင်ကကိုကပြောဆိုထားပါတယ်။အီရန်ကောင်းဆောင်နေနေနဲ့အမေရိကန်ကိုဖုံးဆက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတွယ်ဝိုက်ပြောဆိုခဲ့ပြီးတဲ့နောက်အခုလိုကြေညာချက်ထွက်လာတာပါ။အီရန်နဲ့ဆွေးနွေးဖို့ထရမ့်ကကြာတာပင်နေ့မှာအကြိမ်ကြိမ်ပြောခဲ့တာပါ။အီရန်ကတက်တော့ကိုဖုံးဆက်တာကိုလိုလားလေလို့ထရမ့်ကသတင်းအတွေကိုပြောခဲ့ပါတယ်။အမေရိကန်နဲ့ညှိနှိုင်းမှာမဟုတ်တဲ့အကြောင်းနဲ့အမေရိကန်အနေနဲ့အီရန်ကိုစစ်အရာတုံ့ပြန်မှာမဟုတ်တဲ့အကြောင်းစစ်တပ်အကြီးအကဲတုံ့ပြန်ရဲမှာမဟုတ်ဘူးဆိုတဲ့အကြောင်းကိုစစ်တပ်အကြီးအကဲယိုဒါလာဂျာဗာနီကပြောခဲ့တယ်လို့တက်စနင်သတင်းဌာနကတောက်ကြနေမှာပြောပြခဲ့ပါတယ်။အီရန်ကအမေရိကန်ပေါ်မှာတိုက်ခိုက်လာရင်အမေရိကန်ကလည်းတင်းတော်တန်ဒီနဲ့တုံ့ပြန်မယ်ဆိုတာကိုလည်းအီရန်အနေနဲ့နားလည်ထားတယ်လို့အမေရိကန်ယာယီကာကွယ်ရေးဝန်ကြီးပက်ထရစ်ရှနာဟန်ကတောက်ကြနေမှာသတင်းတောက်တွေကိုပြောပါတယ်။
အမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပီယိုဗြိတိန်နိုင်ငံကိုအခုတစ်ပတ်အတွင်းမှာသွားရောက်ခဲ့ပါတယ်။ဒါဟာသူ့ရဲ့နိုင်ငံသားဝင်ကြီးဖြစ်လာပြီးပထမဆုံးချိန်ဗြိတိန်နိုင်ငံတရားဝင်ခီးစဉ်လည်းဖြစ်ပါတယ်။ဗြိတိန်ဝင်ကြီးချုပ်ထရီဆာမေးဗြိတိန်နိုင်ငံသားဝင်ကြီးဂျယ်ရမီဟန်နိုနဲ့လည်းဝင်ကြီးပွန်ပီယိုတွေ့ဆုံခဲ့ပြီးတော့အမေရိကန်နဲ့ဗြိတိန်နိုင်ငံသားကဆက်ဆံရေးဟာအတွန့်ရှည်တည်ထက်ခိုင်မာတဲ့အထူးဆက်ဆံရေးဖြစ်တယ်လို့ဝင်ကြီးပွန်ပီယိုကပြောခဲ့ပါတယ်။ဒါပေမဲ့လည်းအီရန်နဲ့တရုတ်နိုင်ငံတွေပေါ်ထားတဲ့ဗြိတိန်ရဲ့သဘောထားတွေနဲ့အမေရိကန်ရဲ့သဘောထားတွေကတော့တော်တော်လေးကိုကွဲပြားနေတာပါတရုတ်နိုင်ငံရဲ့အင်တာနက်အမြန်ဆုံးနှုတ်ဖြစ်တဲ့ Huawei ကုမ္ပဏီရဲ့ 5G ကိုရဲ့ဟာအစိုးရတွေနိုင်ငံတွေရဲ့အတွင်းရေးတွေကိုထောက်လန်းစုံစမ်းပြီးတော့တချို့လုပ်မယ်လို့အမေရိကန်ဘက်ကတင်ပြရှိနေပေမဲ့ဗြိတိန်နိုင်ငံကတရုတ်ရဲ့ဒီ 5G ကုရဲ့ကိုလက်ခံနေတာကြောင့်လူညိုရင်းဆိုင်ရာသဘောထားကွဲလွဲမှုတွေဗြိတိန်နဲ့အမေရိကန်အကြားထင်ထင်ရှားရှားရှိနေပါတယ်အမေရိကန်နိုင်ငံတိုင်းဝန်ကြီးမိုက်ပွန်ပီယိုဟာရုရှားနိုင်ငံကိုမေလ13ရက်နေ့14ရက်နေ့မှာတွေ့ရဖို့ရှိနေပြီးတော့အဲ့ဒီမှာရုရှားသမ္မတဗလာဒီမီယာပူတင်နဲ့လည်းတွေ့ဆုံဖို့ရှိနေပါတယ်
တောက်ကြနေမဲရီရည်တွေ့ပြီးချက်မှာတော့တောင်အာဖရိကနိုင်ငံအာနာယပါတီ ANC ကအနိုင်ရသွားပြီးတော့6ကြိမ်ဆက်တိုက်အာဏာကိုဆက်ထိန်ထားမယ့်အလားအလာရှိနေပါတယ်တောက်ကြနေမှာမဲ86ရာခိုင်နှုန်းရည်တွေ့ပြီးချိန်မှာသမ္မတဆီရီရာမာဖိုစာဦးဆောင်တဲ့ ANC ပါတီကမဲ58ရာခိုင်နှုန်းကိုရရှိထားခဲ့ရပါတောင်အာဖရိကနိုင်ငံမှာအသားအရောင်ခွဲခြားမှုအဆုံးသတ်ခဲ့တဲ့1994ခုနှစ်တည်းကဆိုရင်အခုပါလီမန်ရွေးကောက်ပွဲမှာ6ကြိမ်မြောက်ဖြစ်တယ်လို့1992ခုနှစ်တည်းက1994ခုနှစ်ထက်က ANC ပါတီအနိုင်ရခဲ့တာပါနိုင်ငံရဲ့ဖခင်ကြီးလို့တင်စားပြောကြတဲ့ Nelson Mandela ရဲ့ ANC ပါတီဟာမကြခင်နှစ်ပိုင်းတွေမှာအခက်အခဲလိုက်စားမှုစီးပွားရေးတိုးတက်နှုန်းနှိမ့်ခွေးမှုတွေကြောင့်ပါတီရဲ့ပုံရိပ်ထိခိုက်ခဲ့ပါတယ်ဒါကြောင့်အရင် ANC ကိုထောက်ခံခဲ့တဲ့တချို့ကတခြားတိုက်ခိုက်ပါတီတွေပေါ်မှာထောက်ခံမှုပြောင်းကုန်ပါတယ် Democratic Alliance ပါတီကလောလောဆယ်မဲ22ရာခိုင်နှုန်းရရှိထားတာပါစီးပွားရေးတိုးတက်အောင်လုပ်မယ်လို့ပြောနေတဲ့ Economic Freedom Fighters ပါတီကလည်းမဲ10ရာခိုင်နှုန်းရရှိထားပါတယ်လက်ရှိရလဒ်တွေအရ ANC ပါတီအနေနဲ့မဲရလဒ်55ရာခိုင်နှုန်းကနေ59ကြားမှာအနိုင်ရလိမ့်မယ်လို့အကြေခတ်တွေကသုံးသပ်နေကြပါတယ်အပြီးသက်ရလဒ်တွေကတော့မေလ17ရက်နေ့ပြန်မှာထုတ်မေလ17ရက်နေ့မှာထုတ်ပြန်မှာဖြစ်ပြီးတော့အနိုင်ရပါတီကရွေးချယ်တဲ့သမ္မတတက်ကမေလ25ရက်နေ့မှာကျင်းပရမှာဖြစ်ပါလိမ့်ရှင်
အမေရိကန်ဗန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 ညလိုင်းဒိုမီတာ40 kHz 9.13 ညလိုင်းဒိုမီတာ51 kHz 9.85 နဲ့လိုင်းဒိုမီတာ190 kHz 15.95တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့စနေမနက်ခင်းနိုင်ငံတကာသတင်းတွေကိုတော်ရရှင်များတိုက်ရိုက်နားဆင်နေရတာပါတရုတ်မြန်မာနိုင်ငံတကာယထာလိုင်းရဲ့အစိပ်ပိုင်းတစ်ခုဖြစ်တဲ့ဥမင်လိုင်ကောင်းရှိတစ်ခုတိဆောက်ဖော်လို့မှုကိုတရုတ်နိုင်ငံအနောက်တောင်ပိုင်းယူနန်ပြည်နယ်ထဲမှာလှုပ်ဆောင်နေတယ်လို့ဒေသခံယထာအာဏာပိုင်တွေကပြောတဲ့အကြောင်းတရုတ်စိုးရပိုင်းရှင်ဟွာသတင်းမှာမနေ့ကဖော်ပြထားပါတယ်လောဆယ်အဲ့ဒီဥမင်လိုင်ကောင်းတူဖော်မှုကမီတာ3900ကျော်နေပြီလို့လည်းဆိုပါတယ်ဒီယထာလိုင်းအရှိက202ကီလိုမီတာရှိပြီးတော့တနာယီကိုမိုင်160နှုန်းနဲ့ယထာမောင်းနေနိုင်မှုစီစဉ်ထားတာပါဒီယထာလိုင်းကို2022ခုနှစ်ကြာလို့ရှိရင်ဖွင့်လက်နိုင်ဖို့လဲစီစဉ်ထားပါတယ်အခုဖောက်လို့နေတဲ့လိုင်ကောင်းကို2016ခုနှစ်မေလတုန်းကစတင်ခဲ့တာဖြစ်ပြီးတော့2019ခုနှစ်တုန်းကအဲ့လိုင်ကောင်းကနေပြီးတော့အစိတ်ငွေတွေထွက်လာတာကိုသူတို့တွေ့ရပါတယ်အခုတော့ဖောက်လို့ရေလုပ်ငန်းတွေဟာပုံမှန်ဆက်ပြီးတော့လုပ်ဆောင်နေတယ်လို့ရှင်းဟွာသတင်းမှာမနေ့ကဖော်ပြထားပါတယ်
ကိုရီးယားမှဆွဆွဲချက်နဲ့အင်းစိန်ရန်ကုန်အင်းစိန်ထောင်မှာထောင်ကျခံခဲ့ရတဲ့ကိုရီးယားမျိုးသားနှစ်ယောက်ကိုအာမခံနဲ့ပြန်လုပေးလိုက်ပြီးတော့အခုခါသူတို့ကစိုးမျိုးကိုပြန်ရောက်နေပါပြီ86ရက်ကြာထောင်ကျခံခဲ့ရပြီးတဲ့နောက်တောင်ကိုရီးယားကသူတို့မိသားစုထံကိုမင်းလာတဲ့နေမှာပြန်ရောက်လာတဲ့ကြောင်းလွတ်လာသူနှစ်ယောက်ထဲကတယောက်ဖြစ်တဲ့အသက်59နှစ်အရွယ်ချွာရဲ့ရှိနေလဲဖြစ်တမန်လဲဖြစ်သူဟာဟီဘုံကကိုရီးယားတိုင်းစည်င်းဌာနကိုပြောပါတယ်ချွာဟာရန်ကုန်မြို့ကဆောက်လုပ်ရေးလုပ်ငန်းစီမံကိန်းကြီးရဲ့ဒါရိုက်တာအဆင့်ကြီးတရာသူဖြစ်ပါတယ်မြန်မာအခြေစိုက်တဆင့်ခံဆောက်လုပ်ရေးကုမ္ပဏီနဲ့ကိုရီးယားဆောက်လုပ်ရေးကုမ္ပဏီကြီးတို့ကြားမှာငွေကြေးတောင်းတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပဋိပက္ခအရှုပ်တွေဖြစ်ပွားရတာကနေဆောက်လုပ်ရေးပစ္စည်းခိုးတယ်လို့ဆွဆွဲချက်နဲ့ရဲကစုံစမ်းပြီးတော့မြန်မာနိုင်ငံသားတယောက်နဲ့ကိုရီးယားနိုင်ငံသားနှစ်ယောက်ကိုဖမ်းဆီးခဲ့တာပါ။ Choi ကိုခိုးယူမှုနဲ့ထောင်ကျောက်ဆင်ခံရတယ်လို့ရှင်းနေဟာကပြောပါတယ်။သမီးဖြစ်သူကတော့ကိုရီးယားသမ္မတယုံအနေနဲ့အကူအညီပေးဖို့ပြည်သူအလုံးကိုလက်မှတ်ထိုးတောင်းဆိုကြဖို့ဧပြီလ15ရက်နေ့မှာအကူအညီတောင်းခဲ့ပြီးတော့သုံးမှတ်တွင်မှာပဲလက်မှတ်4000ကျော်ကိုအောင်မြင်စွာရခဲ့ပါတယ်။တရားရုံးထုတ်ဖို့အတွက်ကိုရီးယားမျိုးသားနှစ်ယောက်ဟာမြန်မာပြည်ကိုပြန်လာရအောင်မှာဖြစ်ပါလိမ့်ရှင်
။အိန္ဒိယနိုင်ငံမှာရွေးကောက်ပွဲတွေအခုကျင်းပနေတဲ့အချိန်မှာပဲကမ္ဘာကျော် Time Magazine ရဲ့နိုင်ငံတကာအတွက်ထုတ်ဝေတဲ့မျက်နှာပုံမှာတော့အိန္ဒိယဝန်ကြီးချုပ်နရိန္ဒရာမူဒီကိုရွေးချယ်ဖော်ပြလိုက်ပါတယ်။အိန္ဒိယနိုင်ငံအတွက်ဝန်ကြီးမူဒီရဲ့အုပ်ချုပ်မှုဟာကောင်းမွန်မှုရှိမရှိဆိုတာနဲ့ပတ်သက်ပြီးတော့အငြင်းခုန်တွေလည်းရှိနေတာပါ။ Time Magazine မှာရေးသားထားတဲ့ဆောင်မမှာတော့ဒီ2014ခုနှစ်တုန်းကရွေးကောက်ပွဲမှာဝန်ကြီးချုပ်မိုးဒီနိုင်ရမှုဟာဒီကနေ့ထိထိရရောက်အလုပ်ဖြစ်သေးရလားဆိုပြီးတော့မေးခွန်းထုတ်ထားပြီးတော့ဒီဆောင်မကအငင်းပွားစရာဖြစ်နေပါတယ်2014ခုနှစ်တုန်းကမျိုးလင်းချက်ရွေးကောက်ပွဲဖြစ်ခဲ့ပြီး2019ခုနှစ်ရွေးကောက်ပွဲကတော့ကွဲပြားမှုတွေရှိနေတယ်ဝန်ကြီးချုပ်မိုးဒီဟာသူပေးခဲ့တဲ့ဂရိတွေကိုအကောင့်ထဲမဖော်နိုင်ဘူးလို့ဆောင်မမှာရေးသားထားတာရှိတယ်လို့အိန္ဒိယနိုင်ငံရဲ့စီးပွားရေးပြည်ပြင်ပြောင်းလဲမှုတွေဝန်ကြီးချုပ်မိုးဒီကအကောင်းဆုံးပဲလို့ရေးသားချက်လဲ Time Magazine မှာဖော်ပြထားပါတယ်
ပါကစ္စတန်မျိုးသမီးတွေကိုတရုတ်နိုင်ငံကထိန်းများလက်ထပ်ဖို့အတွက်လူမောင်ခိုကူးမှုတွေအင်မတန်များလာတယ်လို့လူ့ခွင့်ရေးစောင့်ကြည့်လေးလာရေးအဖွဲ့ HRW ကပြောဆိုထားပြီးတော့အမျိုးသမီးတွေနဲ့မိန်းကလေးငယ်တွေဟာတိတိကျကျအဖြစ်တွန်းပို့ခံရတယ်လို့လည်းသတိပေးထားပါတယ် ပါကစ္စတန်နိုင်ငံမှသာမကတခြားအာရှတိုင်းနိုင်ငံတွေမှာလည်းအလားတူဖြစ်ရတွေ့ကြုံနေရတယ်လို့ဆိုပါတယ်။အမျိုးသမီးတွေနဲ့မိသားစုအမျိုးသမီးတွေရဲ့မိသားစုတွေကိုငွေကြေးအမြောက်များပေးပြီးတော့နှစ်ပေါင်းများစွာလိန်ကျုံဖြစ်ရောင်းစားခံရတဲ့အဖြစ်မျိုးတွေကြုံရတယ်လို့လည်းဆိုပါတယ်။ပါကစ္စတန်နိုင်ငံလာဟောမြို့အခြေစိုက်ခရီးယန်တိုင်ဝမ်ကတက်ကြွလှုပ်ရှားသူဆလီမ်အစ်ကဘယ်ရဲ့အဆိုအရတော့ထင်းများလက်ထပ်ပေးမယ်ဆိုတဲ့အကြောင်းပြချက်နဲ့တရုတ်နိုင်ငံကိုခေါ်ထုတ်ခံနေရတဲ့ခရီးယန်အမျိုးသမီးအယောက်900လောက်ရှိမယ်လို့သူကပြောပြီးတော့ဒီနှစ်ပိုင်းတွေမှာအရေးအတွက်ကသိသိသာတိုးလာတယ်လို့လည်းဆိုပါတယ်ရှင
်စနေနေ့မနေ့ကင်းထိတ်တန့်ရောက်နိုင်ငံကသတင်းတွေကိုကိုကျော်လင်းနဲ့မအီးတန့်စင်တို့ပြောပြခဲ့ကြတာပါခင်ဗျာကျွန်တော်တို့အခုထုတ်လွှင့်နေတဲ့ဒီရေဒီယိုအစီအစဉ်တွေကို Facebook စာမျက်နှာကသာမကပဲအင်တာနက်စာမျက်နှာကလည်းနားဆင်နိုင်ပါတယ် burmese.voanews.com ဆိုတဲ့အင်တာနက်စာမျက်နှာမှာအခုပဲတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာဒီမြန်မာပြည်ဆိုင်ရာသတင်းလွှာတွေမတိုင်ခင်မှာအခုရင်ဆုံးထိတ်တန့်ရောက်နိုင်ငံကသတင်းလွှာတွေကိုတင်ဆက်သွားမှာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုကိုတင်သွင်းတဲ့တရုတ်ကုန်ပစ္စည်းတွေအပေါ်သွင်းကုန်ကွန်တင်းကျပ်မှုအစ်စ်တွေမနေ့ကပဲချမှတ်လိုက်ပါတယ်။အမေရိကန်ကလည်းအခုလိုလှုပ်တဲ့အတွက်တရုတ်ဘက်ကလည်းအမေရိကန်ကိုတံပြန်လှုပ်ဆောင်သွားမယ်လို့ဆိုနေပါတယ်။ဒီချိန်ထဲမှာပဲတရုတ်နဲ့အမေရိကန်အရာရှိကြီးတွေကနှစ်နိုင်ငံကုန်သွယ်ရေးတင်းမာမှုပြဿနာပြေလည်စေရေးညှိနှိုင်းမှုတွေကိုဝါရှင်တန် DC မြို့နော်မှာလုပ်နေကြတာပါ။ကမ္ဘာစီးပွားရေးအင်အားအကောင်ဆုံးနှစ်နိုင်ငံရဲ့ကုန်သွယ်ရေးလွန်ဆွဲပွဲနောက်ဆုံးအဏိထားကိုတော့ကိုကျော်အောင်တွင်ကဆက်ပြီးရှင်းပြမှာဖြစ်ပါတယ
်တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးမှာတစ်နှစ်ကိုဒေါ်လာဘီလီယံပေါင်း900အမေရိကန်ဘက်ကရှုံးပေါ်နေတယ်ဒါကတိတ်လွန်လွန်းတဲ့အခြေအနေဖြစ်တယ်ဒီလိုမျိုးနောက်ဆက်ပြီးတော့အဖြစ်မခံနိုင်တော့ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့ Twitter လူမှုကွန်ရက်ကနေမေလုံးကရေးသားဖော်ပြပါတယ်အမေရိကန်ပြည်ထောင်စုကိုတင်သွင်းတဲ့တရုတ်ကုန်ပစ္စည်းတွေရဲ့ဒေါ်လာဘီလီယံ200ဘိုးမှာသွင်းကုန်ခွန်100ခန်းလုံးကနေပြီးတော့25000ခန်းလုံးထိမနေ့ကစပြီးတော့တင်းကျပ်ကောက်ခံသွားဖို့ဆုံးဖြတ်ခဲ့တာပါနောက်ထပ်တရုတ်သွင်းကုန်ဒေါ်လာ325ဘီလီယံဘိုးမှာလဲအခု25000ခန်းလုံးထပ်ပြီးတော့ကောက်သွားမယ်လို့သမ္မတထရမ့်ကချင်းချောက်ထားပါသေးတယ်တရုတ်ဝန်ကြီးချုပ်လီယူဟီဦးဆောင်တဲ့တရုတ်ကုန်သွယ်ရေးကိုယ်စားလှယ်ဖွဲ့နဲ့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရောဘတ်လိုက်တဇာဘဏ္ဍာရေးဝန်ကြီးစတီဖန်မနူချင်တို့ဦးဆောင်တဲ့အဖွဲ့တွေဝါရှင်တန် DC မြို့တော်မှာနှစ်ရက်ကြာဆွေးနွေးကြတယ်ဆိုပေမဲ့လဲဘာထူးခြားတဲ့ရလမထွက်လာတာမတွေ့ရပါဘူးအမေရိကန်ဘက်ကတရုတ်ကိုပြောင်းလဲပေးဖို့တောင်းဆိုမှုတွေကတိတ်ပြီးတော့များလွန်းနေတယ်လို့ Renmin တက်တိုနိုင်ငံတကာဆက်ဆံရေးပေါ်မောက်ခရှီဂျင်ဟောင်းကပြောပါတယ်
တောင်းချိုဆုံးကကျုပ်ချက်ကိုရှင်ကဲက
တရုတ်ရဲ့စီးပွားရေးဘဝရတွေဖွဲ့စည်းတည်ဆောက်ပုံနဲ့လုပ်ငန်းပုံစံတွေကိုကြီးကြီးမားမားပြောင်းလဲပေးဖို့အမေရိကန်ကတိုက်တွန်းနေရပါတရုတ်နိုင်ငံရဲ့လက်ရှိဥပဒေတွေကိုပြင်ဖို့တိုက်တွန်းမှုတွေရှိနေပါတယ်ဒီလိုဥပဒေပြင်ဆင်ရေးတွေကတိတ်ကြီးမားပါတယ်စာမျက်နှာ150ရှိတဲ့တောင်းဆိုချက်တွေပါတကယ်လို့စာမျက်နှာတစ်ခုစီမှာအသုံးအနှုန်၃ခုစီပြင်ပေးပါလို့ American ဘက်ကပြောလာရင်ဒါဟာဥပဒေအသုံးအနှုန်450ကိုပြင်ပေးရမယ်တဘောပါတကယ်လို့တစ်မျက်နှာမှာ5ခုစီပြင်ပေးပါဆိုရင်ဥပဒေအသုံးအနှုန်ပေါင်း600ကိုတရုတ်ကပြင်ပေးရပါလိမ့်မယ်ဥပဒေတွေဘလောက်များများအခုကိစ္စမှာပါဝင်လဲဆိုတာစဉ်းစားကြည့်ပါတချို့ဥပဒေတွေကတရုတ်အတွက်ပြင်ဖို့တိတ်ပြီးခက်ခဲပါတယ်တချို့ကိုပြင်ပေးမယ်ဆိုရင်တော့မှအချိန်တော်တော်ကြာပါလိမ့်မယ်အဲကြောင့် American ဘက်ကတောင်းဆိုတာဟာတော်တော်လက်တွေမကျဘူးလို့ကျွန်တော်ထင်ပါတယ်
။ American နဲ့တရုတ်ကြားကုန်သွယ်ရေးအရတင်းတင်းမာမာတွေဖြစ်နေတယ်ဆိုပေမဲ့လည်းတရုတ်သမ္မတနဲ့ American သမ္မတနှစ်ဦးရဲ့ဆက်ဆံရေးကတော့တိတ်ပြီးတော့ခိုင်မာအကောင်းနေတယ်။တနိုင်ငံကြားပြောဆိုမှုတွေကလည်းဆက်ပြီးတော့ရှိနေအောင်ပဲ။ဒါပေမဲ့လည်းတရုတ်ပေါ်အခွန်တင်းကျပ်မှုတွေကဆက်ပြီးတော့ထားမလား၊ရုပ်သိမ်းမလားဆိုတာကတော့မသေးကြဘူးလို့ Washington ကကုန်သွယ်ရေးညှိနှိုင်းမှုတွေအပြီးသမ္မတ Trump က Twitter ကနေရေးပါတယ်။ American ရဲ့အခွန်တင်းကျပ်မှုကိုတရုတ်ဘက်ကလည်းအလားတူတုံ့ပြန်မှုတွေလုပ်မဲ့သဘောရှိတဲ့အကြောင်းတရုတ်နိုင်ငံကအမေရိကန်ကုန်သင်ကြီးများအသင်းရဲ့ဒုက္ခထ Greg Gilligan ကပြောပါတယ်
It's very likely that China will respond with increased tariffs of their own as they've said they would
တရုတ်နိုင်ငံကိုတင်းသွင်းမဲ့အမေရိကန်ကုန်ပစ္စည်းရဲ့ပုံမှန်လည်းတရုတ်ဘက်ကအခွန်တင်းကျပ်သွားမဲ့သဘောကစေချာတောက်ရှိပါတယ်လုပ်မယ်လို့လည်းပြောထားတာပါအစိစိတ်ကြောင့်မတွေ့ရသေးပါဘူးနိုင်ငံလုံးဟာ WTO ကမ္ဘာ့ကုန်သွယ်ရေးအဖွဲ့ရဲ့စီးမင်းဥပဒေပေါင်းအတွင်းမှာအပြန်အလှန်အခွင့်အရေးတင်းကြပ်ကန့်ကွက်နေရတာပါဒီဥပဒေကိုကျော်လွန်ပြီးအခွင့်ကောက်လာလိမ့်မယ်လို့တော့ကျွန်တော်မျှော်လင့်မထားပါဘူး။ဘာကြောင့်လဲဆိုတော့နှစ်ဖက်ကုန်သွယ်ရေးကုစလေတွေရဲ့ဆွေးနွေးမှုတွေကဆက်ပြီးရှိနေသလိုပါပဲ
။တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးတင်းမာမှုတွေကပြီးခဲ့တဲ့နှစ်ခဲကစပြီးတော့ဖြစ်လာခဲ့တာပါ။ဒီပြဿနာတွေပြည်လဲရေးအပြန်အလှန်ညှိနှိုင်းမှုတွေကိုတင်းမာမှုတွေစဖြစ်ခဲကလှုပ်လာခဲ့ကြတယ်ဆိုပေမဲ့လည်းထူးခြားခြားတိုးတက်မှုတွေရှိမလားပဲတစ်ဖက်နဲ့တစ်ဖက်အခွန်တင်းကျပ်မှုတွေပိုလှုပ်လာတာတွေပဲရှိနေပါတယ်
အခုတင်းကျပ်မှုတွေဟာအမေရိကန်အတွက်အင်အားသက်ကောင်းတယ်လို့သူယုံကြည်တဲ့အကြောင်းသမ္မတထရမ့်ကပြောနေပေမဲ့လည်းစစ်ပွဲပညာရှင်တချို့ကတော့အခုလိုမျိုးအခွန်တင်းကျပ်မှုတွေဟာအမေရိကန်ရဲ့စစ်ပွဲရေးတိုးတက်မှုကိုရော့ကျသွားစေလိမ့်မယ်လို့ခန့်မှန်းနေကြပါတယ်။အမေရိကန်တရုတ်ကွန်တော်ရေးစစ်ပွဲနောက်ဆုံးအခြေအနေကိုကိုကျော်လင်းရှင်းပြသွားတာပါ။ခုတခါတော့အမလီရှားနိုင်ငံရဲ့အခြေအနေကိုကြည့်ရအော အစိုးရဟာအခက်အခဲတွေနဲ့ပြည့်နှက်နေတဲ့အစိုးရတာဝန်ယူမှုပထမတစ်နှစ်တာကာလကိုကျော်လွန်ခဲ့ပြီဖြစ်ပါတယ်။အောင်မြင်မှုတချို့ရှိခဲ့ပေမဲ့ဒီပထမသက်တမ်းအတွင်းမှာဆုံးရှုံးမှုတွေနောက်ပြန်လှည့်ခဲ့တဲ့ဖြစ်ရပ်တွေလည်းအများအပြားကြုံတွေ့ခဲ့ရပါတယ်။ဆွန်ဘွာပီတာဘန်ကောက်မြို့ကနေပေးပို့တဲ့သတင်းလွှာကိုတော့ဦးကျော်စန္ဒာကပြောပြမှာဖြစ်ပါတယ်
။မလေးရှားနိုင်ငံမှာခြားစားပြည်သူမှုဆွေးချက်တင်ရင်ဆိုင်နေရတဲ့အနာရအစိုးရအပေါ်မှာပါကတန်ဟာရပန်လို့ခေါ်တဲ့မျော်လင့်ခြင်းမဟာမိတ်အဖွဲ့သမိုင်းဝင်အမွေရရှိခဲ့ပြီးတဲ့နောက်သူပြင်ပြောင်းလဲရေးအစောတလင်းဖြစ်ထွန်းလာလိမ့်မယ်လို့မျော်လင့်ချက်တွေမြင်မှနေကြတာပါ။အဲ့မျော်လင့်တဲ့အတိုင်းအောင်မြင်မှုတချို့ရှိခဲ့ပေမဲ့စီးပွားရေးနှေးကွေးမှုနိုင်ငံရေးအတိုက်ခံပြုမှုလူမျိုးရေးကွဲပြားမှုတွေကြောင့်ကြာရှုံးမှုတွေနဲ့ရင်ဆိုင်ရတာတွေနောက်ပြန်လျှော့ချမှုတွေနဲ့ရုန်းကန်နေခဲ့ရတယ်လို့ဆိုရမှာလည်းဖြစ်ပါတယ်။အစ်တလာရဲမဟာသာမိုဟာမက်ဦးဆောင်တဲ့အစိုးရဟာကုလသမဂ္ဂရဲ့လူမျိုးရေးခွဲခြားမှုဆိုင်ရာကွန်ဗင်းရှင်းကိုအသီးမှတ်ပြုဖို့ကတိပြုထားခဲ့ပေမဲ့မလေးလူမျိုးတွေကတခြားလူမျိုးတွေနဲ့ပိုရနေတဲ့အခွင့်အထူးတွေကိုထိခိုက်မှာစိုးရိမ်မှုတွေရှိလာတဲ့အတွက်အသီးမှတ်မပြုနိုင်ခဲ့ပါဘူး။အလားတူသောပဲရခိုင်အစိုးရကအကြမ်းဖျင်းသဘောတူထားခဲ့တဲ့ ICC ခေါ်နိုင်ငံတကာပြည်မှုဆိုင်ရာတရားရုံးအဖွဲ့ဝင်ဖြစ်လက်မှတ်ရေးထိုးဖို့ကိစ္စကိုလည်းပဲဝန်ကြီးချုပ်မဟာစီယာကငြင်းဆန်ခဲ့ရပါတယ်။ဒီချိန်တွေအလုံးကိုလွှမ်းခြုံပြီး Amnesty International Malaysia ရဲ့အမှုဆောင်ညွန်ကြားရေးမှူးရှာမီနီကရှနီကလီမူဇူကအခုလိုခြုံငုံဆုံးသတ်ပါတယ်
။တိုးတက်မှုတချို့ရှိခဲ့ပါတယ်။ဒါပေမဲ့နောက်ပြန်လှည့်ခဲ့ရတာတွေလည်းအများကြီးပါ။အောင်မြင်ဖြစ်ထွန်းလာမယ်လို့အစောပိုင်းကမျှော်လင့်စိတ်လှုပ်ရှားခဲ့ရတဲ့ကိစ္စတွေဟာလက်တွေမှာအနှုတ်လက္ခဏာပြသွားခဲ့ပါတယ်
။ဒါကြောင့်လဲဒေသန္တရဂျာချာရွေးကောက်ပွဲတွေမှာပါကတန်တို့ရှုံငဲ့ရတာလည်းရှိခဲ့ပါတယ်။သဘောထားစစ်တမ်းကောက်ယူမှုတွေမှာလည်းသဘောကျတိသက်တဲ့အဆင့်ရှင်းပြသွားခဲ့တာတွေ့ရပါတယ်။မက်ဒီကယ်စင်တာသုရေသနအဖွဲ့ရဲ့အစီရင်ခံစာအရဆိုရင်အစိုးရသစ်ပေါ်လူလူကြိုက်နှစ်သက်မှုရာခိုင်နှုန်းဟာရွေးကောက်ပွဲပြီးချိန်မှာ89ရာခိုင်နှုန်းရှိခဲ့ရတာတကယ်လည်းမလတ်မှာတော့39ရာခိုင်နှုန်းအထိကျဆင်းလာခဲ့ပြီးဝန်ကြီးချုပ်မဟာသာပေါ်လူကြိုက်များမှုကလည်း83ရာခိုင်နှုန်းကနေ46ရာခိုင်နှုန်းအထိကျဆင်းခဲ့တာကိုတွေ့ရပါတယ်။ Tasmanian Asia Institute ကညွှန်ကြားမှု James Chin ကတော့ပါကတန်ရဲ့အခက်အခဲတွေဟာအစ်စ်တက်လာတဲ့အစိုးရတိုင်းအထူးသဖြင့်လွတ်လပ်ရေးရပြီးကြတဲ့ကဥဆုလာခဲ့တဲ့ဘာရီရှင်ပါတီလက်အောက်မှာတောက်လျှောက်ရှိလာခဲ့တဲ့ဘျူရိုကရေစီရန်ဒီယာတရက်ကိုလွတ်ပြောင်းလက်လွှဲလုပ်ပြီးလက်ခံရတဲ့အစိုးရသစ်အဖို့တွေးရမြဲဓမ္မနာပဲဖြစ်တယ်လို့ဆိုပါတယ်။ဒါပြင်အခုမဟာသာအစိုးရရဲ့ဝန်ကြီးအဖွဲ့ဝင်၃ပုံ၂ပုံဟာလည်းပဲအုပ်ချုပ်ရေးအတွေ့အကြုံမရှိကြဘူးလို့ဆိုထားပါတယ
်။မလေးရှားနိုင်ငံဟာတပါတီအုပ်ချုပ်ရေးစနစ်အောက်မှာနှစ်ပေါင်း60ကြာနေခဲ့ရတယ်ဆိုတာသတိပြုရပါလိမ့်မယ်။ဒါကြောင့်လဲအရက်ဖက်အုပ်ချုပ်ရေးအကြီးအကဲတွေဟာနိုင်ငံရေးနဲ့ပတ်သက်နေသူတွေသာဖြစ်ခဲ့ပါဗျ။ရခိုင်အာဏာရ UMNO ပါတီကိုတစ်ဆာရှိလို့ယာဒုခတ်ထားခြင်းခံရသူတွေဖြစ်ပါတယ်။ဒါကြောင့်ပြည်ပြင်းပြောင်းလဲရေးအတွက်အစိုးရသိရဲ့လှုပ်ဆောင်ချက်တွေကိုလိုက်နာဆောင်ရွက်ဖို့ဆွဲဆောင်ရတာဟာဖြစ်တာမများကြီးရှိနေပါဗျ။
တပ်ပြင်အစိုးရသိမတက်ခင်ကတည်းကပဲတိုင်းပြည်စည်းဝေးကစတင်ဆွေးနွေးနေကြတဲ့အတွက်လဲပါကတန်အစိုးရသစ်အဖို့အခက်အခဲတွေကြုံလာရပါတယ်။ဒါကပြန်ဥမအောင်လျောက်ဥမလည်းဖြစ်တယ်လို့သူကဆိုပါတယ်။ကမ္ဘာ့ဘဏ်ရစည်းင်းရရ2019မှာမလေးရှားနိုင်ငံစီးပွားရေးဟာ 9.9 ရာခိုင်နှုန်းကျဆင်းခဲ့ပြီး2018မှာ 4.9 ရာခိုင်နှုန်းကျဆင်းခဲ့တာဖြစ်ပါတယ်။စီးပွားရေးကျဆင်းတဲ့ကိစ္စဟာဘလောက်အရေးကြီးလဲဆိုတာနဲ့ပတ်သက်ပြီးတော့သူတို့ဒီချန်ကအခုလိုဆုံးသတ်ပါတယ်
။ဖြစ်သူလူထုအများစုကစီးပွားရေးကောင်းလာဖို့ဆိုရဲမျှော်လင့်ချက်နဲ့အစိုးရသစ်ကိုမဲပေးခဲ့ကြတာပါ။အထူးသဖြင့်လူနေမှုစရိတ်ကြီးမြင့်မှုကြောင့်ဖြစ်ပါတယ်။ဒါပေမဲ့တစ်နှစ်ကြာလာတော့လူနေမှုစရိတ်ကကျဆင်းမသွားပါဘူး။တိုင်းပြည်စီးပွားရေးလည်းကြီးထွားမလာပါဘူး။ဒါကြောင့်လူတွေကမကြေမနက်ဖြစ်နေကြပါရဲ့
။တစ်ဖက်မှာလည်း MNO ပါတီဟာရွေးကောက်ပွဲမှာအရေးနင်းခဲ့ပြီးတဲ့နောက် Islamist PAS ပါတီနဲ့ပေါင်းပြီးတော့ Liberal တွေ၊သဘောထားပျော်ပြောင်းသူတွေ၊လူမျိုးစုတွေပါဝင်ဖွဲ့စည်းထားတဲ့ပကတ်ကိုဆန့်ကျင်ပြီးပါကတန်အုပ်စုကိုဆန့်ကျင်ပြီးအင်အားစုစည်းခဲ့ကြပါတယ်။ဒီအတိုက်ခံတွေရဲ့သဘောတဘာဝကိုပီနန်သုရေသနာအဖွဲ့ကနိုင်ငံရေးအကက်ခတ်ဝွန်ချင်နတ်ကအခုလိုသုံးသပ်ပါတယ
်။အတိုက်ခံဘက်ကလိုရက်တွေအလုံးဟာခြေကားဖြစ်တော့ဒီဆိုအပ်တဲ့ဟာမလေးမွတ်စလင်တွေနဲ့အစ္စလမ်ဘာသာကိုတစ္ဆာဖောက်နေတယ်ဆိုတာကိုပြသဖို့နဲ့ ချင်းထဲမှာပဲပြုပြင်ပြောင်းလဲမှုတွေအလုံးပြက်ပြားသွားအောင်လူနည်းစုလူမျိုးစုတွေ liberal တွေသဘောထားမတင်းမာသူတွေစိတ်ဓာတ်ပြက်ပြားအောင်လှုပ်ဆောင်နေတာဖြစ်ပါတယ
်အခုဒုတိယနှစ်မှာအခြေအနေကောင်းလာအောင်ဆောင်ရွက်မယ်လို့ဆိုရင်တော့လူမျိုးရေးကွဲပြားမှုတွေကိုဆက်ဆံနိုင်အောင်မလေးရှားပြည်သူတွေရဲ့လူနေမှုအဆင့်တန်းမြင့်မားလာအောင်အာဂျူမန်တက်လှုပ်ဆောင်ရလိမ့်မယ်လို့လည်းသုံးသပ်သူတွေကထောက်ပြနေကြကြပါဘောင်ခင်ဗျာ
မိခင်ဆိုတာလူတိုင်းဥထိပ်ထားတဲ့ပုံကိုဖြစ်ပါလေ။အဲ့လိုမြင့်မြတ်တဲ့မိခင်တွေကိုအထင်မှတ်ထားပြီးတော့ကွန်ပျူတာတွေကလည်းဘာသာပေါင်းစုံ၊ညီကျူပေါင်းစုံတိုင်းမှာတွေ့ရတာပါ။လာမယ့်မေလ12ရက်နေ့ဒိန်းလီနေကတော့အမေရိကန်ပြည်အောင်စုမှာမိခင်မြတ်တာကိုအထူးအောက်မေ့ကွန်ပျူတဲ့မိခင်များနေဖြစ်ပါလေ။အဲ့ဒီမိခင်များနေမှာဗီရီတီချစ်ပိတ်သက်တဲ့အနေနဲ့ကိုယ့်ရဲ့ဂျေဇူးရှင်မွေးသမီးခင်တွေကိုအမတ်တရားစကားလေးတွေနဲ့ဂုဏ်ပြုခြင်းနဲ့သူတို့ရဲ့ဂျေဇူးကြီးမားပုံကိုအမတ်တရားဝင်းမြခြင်းနဲ့ဆိုရင်တော့ Facebook စာလေးတွေရေးပို့လိုက်ပါနော်။ Facebook မြန်မာပိုင်း Facebook စာမျက်နှာကို Messenger အသုံးပြုပြီးတော့လည်းပို့လို့ရပါတယ်။ Email နဲ့ပို့ခြင်းနဲ့ဆိုရင်လည်း Email လိပ်စာက bamis@viewingnews.com ဖြစ်ပါလိမ့်။နာမည်မီလာစနေရက်ဒိန်းဝင်နေ့မိခင်များနေ့မှာViewin ညပိုင်း9နိုင်ကနေ10နိုင်စီရမှာနှားတင်ကြမှာဖြစ်ပါလေကျေးဇူးတင်ပါတယ်ရှင်မင်းမလုံ
နိုင်ကြပါ Viewin ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်အခုတော့ရခိုင်ပြည်ပကအပေါ်တုတ်ပြန်တန်တွေကိုကြားရမှာပါရခိုင်ပြည်နယ်ကလက်နက်ကန်ပြည်ပကတွေအတွင်းအရတားတွေကိုအကာအကွယ်ပေးဖို့ကုလသမဂ္ဂလူအခွင့်အရေးဆိုင်ရာကော်မရှင်နာမင်းကြီးရုံးကမနေ့ကတိုက်တွန်းလိုက်ပါတယ်အလားတူရခိုင်တပ်မတော် AA နဲ့ပတ်သက်လို့ဆိုပြီးကြောက်တန်းရွာမှာဖမ်းဆီးခံနေရဆဲလူတွေနဲ့ပတ်သက်လို့စိုးရိမ်ပြီးကြောင်းနဲ့ဖမ်းဆီးတားအစဉ်တည်ဆုံရသွားရတဲ့ဖြစ်ရပ်တွေကိုစုံစမ်းဖော်ထုတ်ပေးဖို့ရခိုင်နိုင်ငံရေးအတိုင်းအဝိုင်းကလည်းတိုက်တွန်းနေပါတယ်ဒီအကြောင်းကိုပြောပြချင်တာပါအေးရခိုင်လက်နက်ကန်တပ်ဖွဲ့နဲ့အစိုးရတပ်တွေကြားတိုက်ပွဲဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ရသေးတောင်မြို့နယ်ကြောက်တန်းရွာမှာအရသားတွေကိုအေးအေးနဲ့အဆက်အသွယ်ရှိတယ်ဆိုပြီးတပ်မတော်ဘက်ကဖမ်းဆီးစစ်ဆေးနေတဲ့အပေါ်ကုလသမဂ္ဂအပါအဝင်နိုင်ငံကအတိုင်းအဝိုင်းနဲ့ရခိုင်နိုင်ငံရဲ့အတိုင်းအဝိုင်းကပါစိုးရိမ်နေကြတာပါထင်းသိမ်းသားစစ်မှာအပြစ်မဲ့ရဲသားတွေဥပဒေမဲ့တပ်ဖြတ်ခံနေရတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေတာကြောင့်အထူးစိုးရိမ်ကြောင်းကုလသမဂ္ဂလူအခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးရဲ့ပြောခွင့်ရရူပတ်ကိုဗဲကဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ
် We're deeply concerned about the extrajudicial executions, arbitrary and incommunicado detention.mistreatment
အကြမ်းဖက်လို့ရတွေလုံဆောင်နေရလက်နက်ကိုင်ဖွဲ့စည်းတွေနဲ့ဆက်နွယ်မှုရှိတယ်ဆိုတဲ့တန်တရားနဲ့ဒေသခံကြီးရွာသားအများပြားကိုဥပဒေမဲ့တပ်ဖြတ်တာအပြင်လူတွေနဲ့တွဲဆောင်ခွင့်မပေးဘဲဖမ်းဆီးထားတာမတရားပြုကျင့်တာစာတင်ကြောင်းတွေကိုစစ်တပ်တွေကာလရှိကြအသုံးပြုနေတာစတဲ့လို့ရတွေပေါ့ကျွန်တော်တို့အထူးစိုးရိမ်ပူပန်မိပါတယ
်ကြောက်တန်းရွာပြစ်ခတ်မှုကိုတပ်မတော်ကစုံစမ်းစစ်ဆေးမယ်ဆိုတဲ့ကြေညာချက်ပေါ်ကုလသမဂ္ဂဘက်ကစိုးရိမ်မိကြောင်းရူပတ်ကိုဗဲကပြောပါတယ
် OHR has repeatedly observed that investigations by the Tapmadawserve only to whitewash alleged crimes that have been committed.
OHCHR ကုလသမဂ္ဂလူခွင့်ရေးကော်မရှင်နာမင်းကြီးကျုံးကလိလတွေ့ရှိချက်တွေအရအရင်ဖြစ်စဉ်တွေအတွက်တမတော်ဘက်ကလုပ်ခဲ့တဲ့စုံစမ်းစစ်ဆေးမှုတွေဟာဖြစ်စဉ်ကိုဖုံးဖိဖို့တက်တက်လုဆောင်ခဲ့တယ်ဆိုတာတွေ့ရပါတယ်။ကြောက်တန်းဖြစ်စဉ်နဲ့ပတ်သက်လို့ဗက်လိုက်မှုမရှိတဲ့လွတ်လပ်ပြီးယုံကြည်စိတ်ချရတဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ပေးဖို့တောင်းဆိုနေကြတဲ့ညီလူကျွန်တော်တို့လည်းတောင်းဆိုပါတယ်
။ဒါပေမဲ့နိုင်ငံရေးပါတီတွေနဲ့တမတော်ကကိုယ်စားလှယ်တွေပူးပေါင်းဖွဲ့စည်းထားတဲ့စုံစမ်းရေးအဖွဲ့အနေနဲ့ပြည်အမှန်ကိုဖော်ထုတ်နိုင်မယ်လို့မျှော်လင့်ထားကြောင်းရသေးတော်မျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်စောဝေကပြောပါတယ်
။အဲ့တဲ့ကြောင့်ဒီလိုပေါ့နော်ဘောင်းဆောင်ဖေးစီထားတဲ့ပေါ့နော်တော်တော်ကိုယ်စားလှယ်တွေနဲ့အခုလိုစုံစမ်းဆစ်ဆေးရေးကြောတာဟာအပြစ်မှန်တစ်ခုကိုဖော်ထုတ်နိုင်မယ်လို့လည်းယုံကြည်ပါတယ်
။ဖမ်းဆီးတင်းတင်းခံရသူတွေကိုဥပဒေအရအကာအကွယ်ပေးဖို့အရေးကြီးတယ်လို့ရခိုင်ပြည်နယ်လွှတ်တော်မှာကြောက်တန်းရွာအရေးကြီးအဆိုတင်သွင်းခဲ့သူရသေးတော်မျိုးနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးတန်းနိုင်ကပြောပါတယ်။
ကျွန်တော်တို့တကယ်တော့ဒီအခွေနဲ့အတူဟိုကျွန်တော်တို့ရာသင်းရခိုက်တဲ့အခြေသားဆိုရင်အခြေသားအချုပ်သားဆိုရင်အချုပ်သားပေါ့အဲ့ဒီအချုပ်သားတွေရဲ့ခွေးပေါ်မှာပဲစစ်စစ်တင်တာပေါ့နော်နောက်တစ်ချက်ကမစင်ခါတဲ့လူကိုစစ်စစ်တဲ့အခါကတော့အဲ့ဒီလူကအခြေသားလေးမဟုတ်သေးဘူးပေါ့နော်ကျွန်တော်အဲ့ဒီလူတွေပေါ်မှာလက်သက်သက်တူလူမစက်ဆန်ပေးနေပေါ့ဟိုပေါ့ညနေတတစစ်စစ်တင်တာပေါ့
လက်တလုံးကြောက်တန်းမျိုးနဲ့တဝိုင်းမှာတိုက်ပွဲနဲ့ဆက်နွယ်ပြီးဒေသခံရွာသား40ကျော်50လောက်အထိဖမ်းဆီးထားတယ်လို့ကုလသမဂ္ဂကပြောပါတယ်။တပ်မတော်ကွေဦးစည်းချုပ်ရုံးရဲ့အစည်းအဝေးအရကြောက်တန်းမျိုးပြစ်ခတ်မှုအတွင်းအဖမ်းခံရသူ225ဦးတည်းက126ဦးကိုပထမအထုပ်ဖြစ်ပြန်လွှတ်ပေးခဲ့ပြီး 48 ဦးပါတဲ့ဒုတိယဒုတ်ကိုမေလ6ရက်နေ့ကလှုပ်ပေးခဲ့တယ်လို့ပြီးခဲ့တဲ့ဗုဒ္ဓဦးနေ့က35ဦးထပ်ပြီးလှုပ်ပေးခဲ့တဲ့အတွက်စုစုပေါင်း209ဦးလှုပ်ပေးခဲ့ပြီဖြစ်ပါတယ်။ကျန်ရွာသားတွေကိုဆက်လက်စစ်ဆေးနေဆဲဖြစ်ပါတယ်။ဒီလိုစစ်ဆေးနေချိန်မေလ2ရက်နေ့ကပြစ်ခတ်မှုအတွင်းလူ6ဦးသေဆုံးခဲ့ပြီးလူရင်အားနဲ့လက်နဲ့လူတာမျိုးလုတဲ့အတွက်ပြစ်ခတ်ရတာပါလို့တပ်မတော်ဘက်ကပြောပေမဲ့ဒေသခံရွာသားတွေကတော့တပ်မတော်ရဲ့ပြောဆိုချက်ဟာမမှန်ကန်ဘူးလို့ညင်းဆိုထားပါတယ်ခင်ဗျာ။အခုတစ်ခါတော့ထိုင်းနိုင်ငံဘက်ကအခြေအနေကိုတင်ပြပါမယ်။အမေရိကန်နိုင်ငံကပညာရေးနဲ့ဆိုင်တဲ့ပြိုင်ပွဲတွေကိုတွားရောက်ရှင်ပြိုင်ဖို့ပြင်ဆင်ထားတဲ့မြန်မာຫນွေဘွားနိုင်ငံမဲ့ကျောင်းသူလူအုပ်ကိုအမေရိကန်တန်ယုံကပြည်ဝင်ခွင့်ဗီဇာညင်းပယ်ခဲ့ပြီးတဲ့နောက်ထိုင်းအစိုးရကသူတို့ကိုထိုင်းနိုင်ငံသားတွေအဖြစ်အတိမတ်ပြုလိုက်တဲ့အကြောင်းမယေးမာကသတင်းပေးပို့ထားပါပါ
။ထိုင်းနိုင်ငံရနောက်ခရိုင်နဲ့ချင်းရိုင်ခရိုင်မှာနေထိုင်နေပြီးထိုင်းကျောင်းတွေတက်နေကြတဲ့မြန်မာຫນွေဘွားနိုင်ငံမဲ့တောင်းသူနှုတ်ဦးကိုတော့ထိုင်းနိုင်ငံအမေရိကန်တန်ယုံကသူတို့ကိုဗီဇာပေးဖို့ညှင်းဆန်ခဲ့ပါတယ်။အသက်18နှစ်အရွယ်နန်းဖွန့်ပညာဆိုသူကတော့ထိုင်းမြောက်ပိုင်းချင်းရိုင်ခရိုင်မှာပညာသင်ကြားနေတာပါ။သူကတော့အမေရိကန်နိုင်ငံအရီဇိုနာပြည်နယ်မှာကျင်းပမဲ့ Intel International Science andengineering fair လို့ခေါ်တဲ့မေလ12ရက်နေ့ကနေ18ရက်နေ့ထိကျင်းပမဲ့အပီပီဆိုင်ရာသိပ္ပံနဲ့ engineer နည်းပညာပြိုင်ပွဲမှာရှင်ပြိုင်ဖို့အတွက်သွားမဲ့သူပါသူကတော့ပြိုင်ပွဲအတွက်နှစ်ရက်ပဲလိုတော့တာကြောင့်အမေရိကန်ဗီဇာမပေးပေမဲ့ထိုင်းနိုင်ငံကတော့ထိုင်းနိုင်ငံသားအဖြစ်မေလ10ရက်နေ့မှာပေးခဲ့ပါတယ်ထိုင်းနိုင်ငံဥပဒေပြုရေးအဖွဲ့ဝင် Mr. Surapon ကောင်းကျန်ထွန်းကတော့အခုလိုပြောသွားပါတယ
်ဒီစာတိဖန်နာเนี่ยဖန်ထုတ်စာတိဖန်ပြည်ထိုင်းရဲ့ဖိုင်วีซ่าเนี่ยก็ออกหนังสือเดินเอาวีซ่า
သူပြောသွားတာကတော့အမေရိကန်ဗီဇာညှင်းပယ်ခံထားရတဲ့ကျောင်းသူနှစ်ဦးကိုတော့ထိုင်းနိုင်ငံသားဖြစ်ခွင့်ရရှိအောင်ကျွန်တော်တို့အကူအညီပေးလိုက်ပါတယ်။အမေရိကန်နိုင်ငံဘက်ကဗီဇာပေးမပေးဆိုတာကတော့မသိရသေးပါဘူး။သူတို့ဟာနိုင်ငံမဲ့တွေဖြစ်ပေမဲ့သူတို့ရဲ့အထောက်အထားတွေကအမေရိကန်နိုင်ငံကိုသွားလို့ရပါတယ်။အလားတူပဲအထောက်အထားရထားတဲ့သူတွေလည်းအမေရိကန်ခရီးစဉ်တွေသွားနေတာတွေလည်းရှိနေပါတယ်။အခုထိုင်းနိုင်ငံသားတွေရရှိထားတဲ့ကျောင်းသူတွေကိုတော့အမေရိကန်နိုင်ငံကဗီဇာပေးမပေးစောင့်ကြည့်သွားမှာပါမပေးဘူးဆိုရင်တော့ပြဿနာတွေရှိလာနိုင်ပါတယ်ဆိုပြီးပြောသွားခဲ့ပါတယ်ချင်းနိုင်ခရင်ကကျောင်းသူလေးကတော့သူ့ရဲ့အဖွဲ့ဝင်တွေဟာအမေရိကန်နိုင်ငံကိုရောက်ရှိသွားကြပြီဖြစ်ပေမဲ့သူကတော့လာမဲ့တနင်္လာနေ့မှပဲဗီဇာထပ်လျှောက်ရအောင်မှဖြစ်ပါတယ်နောက်တူကတော့ရနောင်းခရင်အထက်တန်းကျောင်းတစ်ကျောင်းမှာပညာသင်ကြားနေတဲ့နန်းဆောင်ယွန်ယုဒီဝီရာထပ်ဖြစ်ပါတယ်သူကတော့နယူးယောက်မြို့တာရာ Science and Education တာရာသိပ္ပံနဲ့နည်းပညာအဖွဲ့ကကျင်းပမဲ့ Genius Olympic 2019ပြိုင်ပွဲမှာတဘာပါဝင်ကျင်ထိန်းသိမ်းရေးနဲ့သိပ္ပံနဲ့နည်းပညာဆိုင်ရာ project တွေတင်ပြတာကိုရှင်ပြိုင်ဖို့အတွက်သွားမှာဖြစ်ပါတယ်။သူကတော့ဗီဇာကိုနှစ်ကြိမ်တိုင်ညှင်းပယ်ခံထားရသူမို့အခုထိုင်းနိုင်ငံသားအဖြစ်ရရှိသွားတဲ့အပေါ်မှာထိုင်းအစိုးရကိုကျေးဇူးတင်တဲ့အကြောင်းအခုလိုပြောဆိုသွားပါတယ်။သူပြောသွားတာကတော့သူတို့ဟာနိုင်ငံမဲ့ဘဝနဲ့အခွင့်အရေးတွေမဆုံးရှုံးရအောင်လှုပ်ဆောင်ပေးတဲ့ထိုင်းနိုင်ငံကိုကျေးဇူးတင်တဲ့အကြောင်းနဲ့အနာဂတ်မှာစံပြလူငယ်တွေဖြစ်အောင်လှုပ်ဆောင်ပြီးထိုင်းနိုင်ငံအတွက်နိုင်ငံသားကောင်းတွေဖြစ်ရပါမယ်ဆိုပြီးပြောဆိုသွားခဲ့ပါတယ်။ထိုင်းနိုင်ငံရနောင်းနဲ့ချင်းရိုင်ခရိုင်မှာပညာသင်ကြားနေတဲ့ကျောင်းသူနှုတ်ဦးဟာနိုင်ငံသားမှတ်ပုံတင်မရရှိသေးပေမဲ့နိုင်ငံသားမှတ်ပုံတင်မရရှိသေးပေမဲ့ပညာရေးမှာထူးချွန်တဲ့အတွက်အမေရိကန်နိုင်ငံမှာတွားရောက်ပြိုင်ပွဲဝင်ဖို့အတွက်အရွေးခံထားရတာပါ။ထိုင်းနိုင်ငံသားမရသေးတာကြောင့်ထိုင်းအစိုးရကသက်ဆိုင်ရာရနောင်းနဲ့ချင်းရိုင်မြို့ပိုင်တွေကိုတိုက်ရိုက်ညွှန်ကြားချက်နဲ့တပတ်အတွင်းမှာနိုင်ငံသားမှတ်ပုံတင်ထုတ်ပေးခဲ့ပါတယ်။ထိုင်းနိုင်ငံမှာမွေးဖွားတဲ့ကလေးတွေအားလုံးကိုထိုင်းနိုင်ငံသားပေးမယ်ဆိုတဲ့ဥပဒေကတော့အရင်ကတည်းကအတည်ပြုခဲ့ပြီးဆေးရုံဆေးကန်းတွေမှာမွေးပြီးမွေးစည်းရှိရမယ်ဆိုတဲ့ကန့်သတ်ချက်တချို့ရှိခဲ့တာပါ။အခုအခါမှာတော့မွေးဖွားတဲ့အထောက်အထားတွေကိုကြေးရွာရက်ရွာလူကြီးတွေကထောက်ခံပေးမယ်ဆိုရင်ပဲဖြစ်ဖြစ်သူတို့ကိုယ်တိုင်ဘယ်မှာမွေးဖွားတယ်ဆိုတာမသိကြသူတွေပဲဖြစ်ဖြစ်အနေကြားတဲ့တိုင်းရင်းသားတွေပဲဖြစ်ဖြစ်ထားတဲ့နိုင်ငံမဲ့ကလေးတွေကိုတော့နိုင်ငံသားပေးဖို့အတွက်ထိုင်းအစိုးရကပြီးခဲ့တဲ့ရက်ပိုင်းကပဲအတည်ပြုခဲ့တာဖြစ်ပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19, 25, 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25, 32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်မနက် 6:00 ခွဲရှိပါပြီ။ VOA မြေကန်တန်ရဲ့စနေနေ့မနက်ခင်းအစီအစဉ်လေးကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ 30, 40, 48အပြင်လိုင်းလက်မီတာ 190 ကပါဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝယ်အတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည်မနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူသိပ္ပံနဲ့ဤပညာအစီအစဉ်တင်ဆက်တဲ့အခါမှာတော
့ဒီကျွန်တော်တို့မျိုးစုံရဲ့နေရာကအဲ့နားမှာတော့ဒီသခိုင်းတရည်နဲ့ဆိုလို့သခိုင်းတရည်ခွဲထွက်သွားတဲ့တရည်ငယ်လေးတွေအများကြီးရှိတယ်။အဲ့တော့ငလင်းနေမဟုတ်ဘဲနဲ့
မကြခင်မှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ။အခုတော့ကမ္ဘာမီဒီယာတွေမှာပေါ်ပြနေတဲ့မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေကိုမူရင်းအားပေါ်မပြတ်မအီတန်စင်နဲ့ကိုရဲမင်းထွန်းတို့ကပြောပြမှာပ
ါမေလ10ရက်နေ့ Channel News Asia မှာငိုချင်ပောင်ကစ်ချန်နေတာထားတဲ့လူမျိုးသတင်းထောင်နှစ်ဦးနဲ့တောင်ဆန်းစုကြည်ပါဝင်ပုံရတဲ့အခန်းကဏ္ဍဆိုရဲကောင်းဆက်ပါဆောင်းပါးကနေကောင်းနှုတ်တင်ပြလိုပါတယ်ဆောင်းပါးရှင်ကသမရရဲ့နှစ်သစ်လူငယ်ချမ်းသာခွင့်အမိန့်ကြောင့် Rider သတင်းထောင်နှစ်ဦးလူမျိုးလာတာနဲ့အစချီထားပါတယ်ဒီဖန်စီကန် Rider သတင်းထောင်တွေကိစ္စကြောင့်မြန်မာအစိုးရဟာဝေဖန်မှုအကြီးအကျယ်ခံခဲ့ရပါတယ်တဲ့အခုသူတို့လျှောက်တဲ့အပေါ်ရေပန်းစားနေတဲ့အမြင်နှမျိုးရှိပါတယ်တဲ့ပထမတန်တရားဝါဒီတို့ရဲ့အမြင်ကတော့နိုင်ငံတကာကအကြီးအကျယ်ဖိအားပေးတာကိုမခံနိုင်လို့အခုလိုလွတ်ပေးခဲ့ပေမဲ့စိန်ခေါ်မှုတွေတုန်တည်းရှေ့မှာရှိနေသေးပါတယ်ဆိုတဲ့အမြင်ပါပဲလူကြီးချမ်းသာခွင့်တရင်ကောင်းဟာယာယီသားဖြစ်ပြီးတည်င်းလွတ်လပ်ခွင့်နဲ့တရားမမျှတမှုတွေကိုဖြေရှင်းမပေးသေးလို့တိုင်းပြည်ရဲ့လွတ်လပ်ခွင့်တွေတိုးတက်ရရှိဖို့နိုင်ငံကဖိအားဆက်လက်လိုအပ်နေသေးတယ်လို့ပြောပါတယ်တဲ့တခြားအမြင်တစ်ခုကတော့အပေါင်းလက္ခဏာဆောင်ပါတယ်တဲ့အခုလိုလွတ်ပေးတာဟာတိုင်းပြည်ကမှန်ကန်တဲ့ပြည်ပြင်ပြောင်းလဲမှုလမ်းကြောင်းပေါ်ရောက်နေတာကိုပြသတဲ့လက္ခဏာဖြစ်လို့ကြိုးစိုးသင့်တယ်လို့ဖော်ပြထားပါတယ်။ဒီအမြင်တစ်ခုစလုံးဟာဒေါန်ဆန်းစုကြည်နဲ့သူ့အစိုးရရဲ့အခန့်ကဏ္ဍကိုလက်လျူရှုထားတယ်လို့ဆောင်းပါးရှင်ကဆိုပါတယ်။တကယ်တော့စက်တင်ဘာလကဟနွိုင်းမှာလုပ်တဲ့ကမ္ဘာစီးပွားရေးဖိုရမ်မှာဒေါန်ဆန်းစုကြည်ကသတင်းထောက်နှစ်ယောက်ကိစ္စဟာသတင်းလွတ်လပ်ခွင့်နဲ့ဘာမှမဆိုင်ဘူးလို့ပြောပြီးတရားဥပဒေစိုးမိုးရေးနဲ့တရှိစဲမှုတွေနဲ့အညီသူတို့အယူခံဖို့အခွင့်အလမ်းတွေရှိတာကိုလည်းရှင်းရှင်းလင်းလင်းပြောခဲ့ပါတယ်တဲ့။ဒါပေမဲ့နိုင်ငံတော်တိုင်ဝမ်ကဒေါန်ဆန်းစုကြည်ဟာဒီသတင်းတော်နှစ်ယောက်ကိုလွှတ်ပေးဖို့အခွင့်အလမ်းတွေအများကြီးရှိခဲ့ပေမဲ့မလွှတ်ပေးခဲ့ဘူးလို့ခံယူထားပါတယ်တဲ့။ဆောင်းပါးရှင်ကဒီလိုများမြန်မြန်ဆန်ဆန်လွှတ်ပေးခဲ့ရင်ကောဒါဟာတိတ်တော်တဲ့ဆောင်းရွက်ချက်များဖြစ်နိုင်ပါမလားဆိုတာကိုလည်းမေးခွန်းထုတ်ထားပါတယ်။တကယ်တော့ဒေါန်ဆန်းစုကြည်ဟာဒီသတင်းတော်နှစ်ယောက်ကိုလွှတ်ပေးဖို့မှာအင်မတန်ကြီးမားတဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ခဲ့ရပါတယ်တဲ့။ဒေါန်ဆန်းစုကြည်ဟာစစ်တပ်ကိုမစွမိဖို့အမားရွင့်မခံနိုင်တဲ့လမ်းပေါ်လမ်းလျှောက်နေရတာဖြစ်ပြီးဒီကိစ္စမှာစစ်သားတွေအပြစ်ပေးခံရတဲ့ကိစ္စတွေလည်းပါဝင်ပတ်သက်နေလို့အခြေအနေကတိတ်ကိုတိတ်မွေ့နှူးညံ့ပါတယ်တဲ့။မှားတစ်ခုများလုံးမိခဲ့ရင်ဒီကိစ္စကိုဖြေရှင်းဖို့အခွင့်အရေးတွေလွတ်လွတ်သွားစေမှာပါတဲ့။သတင်းတော်တရကိုထောင်ချောက်ဆင်ဖမ်းဆီးရမှာစစ်တပ်ကပါဝင်ပတ်သက်နေကြောင်းဒူရဲမှုမိုးရံနိုင်ငံထွက်ဆိုခဲ့တဲ့အခါမှာလည်းအခြေအနေကပိုရှုပ်ထွေးသွားစေပါတယ်တဲ့။ဒီတော့ဒေါန်ဆန်းစုကြည်အတွက်ရွေးချယ်စရာကဒီကိစ္စကိုနိုင်ငံတကာဖိအားပေးဖို့မပါဝင်စေပဲကြောက်မှပဲဆက်ရှိစေအမျိုးသားလုံခြုံရေးကိစ္စနဲ့အချုပ်ချာအာဏာကိုထိန်းသိမ်းထားတယ်လို့လည်းဖြစ်စေဆိုတာပါပဲတဲ့ရွေးချယ်စရာတွေမရှိတော့တဲ့နောက်ဆုံးတနေ့မှာတော့ဒေါန်ဆန်းစုကြည်ရဲ့ဝင်ရောက်ဆွဲဖက်မှုကိုဘာကမှမဟန်တားနိုင်ပါဘူးတဲ့သူ့အနေနဲ့သမရလုံခြုံချမ်းသာခွင့်ဆိုတဲ့သူ့ရဲ့နိုင်ဖဲရှိနေတာကိုလည်းမစင်စားပဲနေခဲ့မှာမဟုတ်ပါဘူးတဲ့ဒရင်ရောက်တွေကိုနိုင်ငံတော်အတိုင်းအတာရုံးရဲ့မေတ္တာရက်ခံခြင်းနဲ့လှုပ်ပေးခဲ့ရတဲ့ဆိုတဲ့အခြေခံအချက်တွေလည်းရှိပါတယ်တဲ့မြန်မာနိုင်ငံကဒီမိုကရေစီလမ်းကိုဖြောင့်ဖြောင့်တန်းတန်းသွားနေရတာမဟုတ်ဘူးဆိုတာမငြင်းနိုင်ပါဘူးဒီအချိန်မှာတိုင်းပြည်ဓမ္မမဟုတ်နိုင်ငံတော်အတိုင်းအမြံပုံကိုအပေါ်မှာထားရှိတဲ့ယုံကြည်မှုတွေကိုတော့ဒီအမှုတစ်ခုတည်းကြောင့်မပြောက်ွယ်သင့်ပါဘူးလို့ရည်သားထားပါရယ်ခင်ဗျာ
ခုခါမှာတော့တဘာဝပတ်ဝန်းကျင်ဆိုင်ရာအတွေ့အမြင်ဆောင်းပါးတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်တောက်သုံးရီပြက်လက်နေတဲ့မြမရွှေသမင်းနေပြဿနာကိုစူပေါင်းရံပုံငွေနဲ့ဖြေရှင်းနိုင်ခဲ့တဲ့အကြောင်း AFP သတင်းဌာနကမေလ10ရက်နေ့မှာရည်သားထားတာကိုဖတ်ရပါတယ်မကွေးတိုင်းရွှေဆက်တော်ဘေးမက်တော်တွေကမြမရွှေသမင်းတွေအတွက်တောက်သုံးရီအခက်တွေ့နေတာကြောင့်နိုင်ငံတော်ကစင်နာရှင်တွေစုပေါင်းပြီးတော့အလူခံခဲ့ကြပါလေမြန်မာနိုင်ငံအလဲပိုင်းမှာဒီနှစ်အတွက်အပူချိန်က48ဒီဂရီစင်တီဂရိတ်ထိရောက်ခဲ့ပြီးတော့6တွေ့တဲ့အပြင်တွေ့ရသည့်ရောက်ရင်လည်းရေခမ်းတက်တဲ့အကြောင်းရေးသားထားတာပါ the main day, Dorwat, town, the Tatris and the Artiari, DB Medorega, Jigan, Kunasela, the Cancel Kiabido, Jigan Amunabima, Nijigale, Baja and Yago Diari, Luisa Tari. The main county to town locally, he shall in it, Bimedo of Yimbaka, Yari now, young Lara Zao, Mosuri Jango, Bobby or Soy Niari, Superlated Dotinica, Purin, Luisa Tari. Taja led the Dotinica, Besan Subio, and Nina and Midriga Yirigo de. Cancel Bubini, he can resigo, Ibrahago, my noga, BMP, Bigari. Timely Lady Nilanga, she is a local Malure, Dwight, Nilan Shai, Lumukui, Facebook, and Luca Bidok, when you down the Dari, Lady Tawari. Yango Mandali Shambine, Sadi Dita with Amaga, Nanya the Wanga the Riga, along with the dead are Tewin and Jabido. She by Dumare, along with Jesse, the Rakakayashi, Lu, Dotin Ude Linga, AFB go, one by the Dap Jobiari. ဒီလိုလုံးလုံးလုံးအခုလူငွေရတဲ့အတွက်ကိုးမိုင်လောက်ဝေးတဲ့မြစ်ကနေတနေ့ကိုချောက်ကျင်းတခါတည်ရင်ကားလေထောင်းညာလောက်ရေးသေးတဲ့ကားတွေဒီကားတွေငှားဖို့ငှားကနေစီဘိုးပေးနိုင်သွားတယ်လို့လည်းရေးသားထားပါတယ်။မိုးခေါင်မှုကြောင့်လက်တလုံးရေးရှာနေတယ်ဆိုပေမဲ့လည်းမိုးပြင်းရွာရဲ့ခါမှာလေးဘေးမဲ့တော်ကတတော်ရည်ရေးဆိုရင်မူကင်းသွားမှာတော့မဟုတ်ဘူးလို့ဆောင်းမရှင်ကရေးသားထားပါတယ်။ဘေးမဲ့တော်န Tilo Gisarigo, Pierce Mo, Gensan Retalo, Dirillo, Dottinga, Suin the Jeep Yogaragole Pavari. He shall bamu abin, the Minuit and Naget, Suin Zarimiani Dirillo, Samashing at Topia Hida Tavarishin.
The Wamidiarima, Pobiani, Nabavisaya, Johnny Nasina, a big good caro, American Idiendo, English Tanganzago, Dolora Danga, Puchama Chipari.
Idiom Atongaro.
Rings a bell.
Chipare, Salumbanga. R I N G S. Ringsga, Dida. Egataku. B E L L. Belga, Kaulang Suro. Squatrungi, Taya, Divegaro, Kaulangu Diabo. Kaulang Suragaro, Piashiko Jandui, Jandui, Sadapi. Lu Amyazu, Nidia Niari Ma. A Chengo, three babu. The cuckoo, a yeji, a katamiago. Nozobu, a woman need an arm, Adung Kangong, Jana and Lu, a thick beer ma, dear Sura, Dorashimia, a thick baby party. Don't hurry, come along with Pippi, just say, come along, baby people. Dinero, Nayim Shidama, a chain jabi, a canna sabi, salapingu, come along than Toby, a thick beer dwelle, come along than Jani, Ludwigu, cuckoo, three beer, yassi body. Dajang, idiom atoma, rings a bell, losuing, elago, jala yaro, cuckoo, toa, triazida, a ma yazida, di de lulu, canza yara, mugu, yin humpiosura, pipari, di donne patelu, George Pupide umago, nasinjaya.
I don't remember meeting her before, but the name Susan Rice rings a bell.
Edi mutminero, chino yinga, tribudla, suda gura, mamibu. Dabimelo, Susan Rice, Seren Namego, Jabure, Ella Jala Yaro, Cuckoo, Thwabi, Miami, Yellow, Davy Yavare, Umago, Narakao, Nasin Chijayao.
I don't remember meeting her before, but the name Susan Rice rings a bell.
The Cuckoo, Jayaro, Triya Zire, Maya Zire, Mami Zire, Sui, Idiom Atomia, Pelu Piomele,
rings a bell.
Lupiolu Yavare. Eragaro, digrimne, dimjagere, idiom atome pibari.
American idiom do English dingazago, view a manekinima, don't ladan, pochani barekna. A guru, digrinya, swinime, daily line, season, jungle, dibejimari.
Dodashinashin. ချိန်ပြင်းနေမှာလည်းနဲ့ကြိုင်ပတိပခါရီကြီးထွာလာနေတာနဲ့အညာအရက်သားတွေချိခိုက်သေးသေးတာတွေဂျုံနေရပါတယ်။ဒီနဲ့ကြိုင်ပတိပခါရီကြအရက်သားတွေမြေစာပင်ဖြစ်နေရတာအတိကပသူတွေမှသာဝန်ရှိပါတယ်။ချိခိုက်သေးခြင်းဟိုတွေကိုရှောင်ရှားနိုင်ဖို့နဲ့ချိခိုက်နေနာခဲ့ရသူတွေအတွက်တရားမျှတမှုရနိုင်ဖို့ဘာတွေလုပ်ကင်တယ်လဲဘာတွေလုပ်နိုင်မလဲဆိုတာတွေကို VOAF ဖုန်းနံပါတ် 1-2-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3-4-3 ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံ file နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုချုပ်တင်ပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေချုပ်တင်ရေးသားပို့ထားနိုင်ပါတယ်။ဒီနေ့ညတိုင်းလေးလိုက်အစီအစဉ်ကကျေးဇူးပါတယ်ရှင်
။အခုတော့မျိုးသမီးကန္နာကိုအလဲရောက်လာပါပြီခင်ဗျာ။ဒီတော့မှတော့ဒီမေလ12ရက်နေ့ဟာမိခင်ညာနေ့ဖြစ်ပါတယ်။တင်စာဘာသာရက်မှာပါရဂူပွဲရတဲ့မိခင်ကိုအားကျဆန္ဒမူနာယူပြီးတော့တင်ချဘာသာကိုဝါသနာပါစီးပူးခဲ့သူမြမအမျိုးသမီးမှတ်မိမိအောင်ဟာအခုဆိုလို့ရှိရင် NASA လို့ခေါ်တဲ့ American Agatha Susan Lila ရဲ့ဌာနရဲ့ JPL အလိုကောက်ခေါ်တဲ့ Jet Propulsion Laboratory ဌာနရဲ့လက်ထောက်မန်နေဂျာဖြစ်ပြီးတော့သူဟာ JPL ရဲ့ထူးချွန်တဲ့အမျိုးသမီးစီးရင်မှာလည်းပါဝင်သူဖြစ်ပါတယ်မိခင်ကိုဆန္ဒမူနာယူပြီးတော့ကြိုးပမ်းခဲ့တဲ့မမ်မီမီအောင်ရဲ့အကြောင်းနဲ့ပတ်သက်လို့ဒီသတင်းပတ်မှာဒေါ်လလတန်ပြောပြမှာပ
ါ My mother, you know, got her PhD in math and in fact my mother is the first woman in Myanmar to get a PhD in mathematics and
ကျမအမေကတင်ချမှာပါရဂူပွဲရခဲ့ပါတယ်တကယ်တော့ကျမအမေဟာတင်ချပါရဂူပွဲရတဲ့မြန်မာနိုင်ငံကပထမဆုံးအမျိုးသမီးဖြစ်ပါတယ်သူခေတုံးကမြန်မာနိုင်ငံကိုပြန်သွားပြီးတက္ကသိုလ်မှာစာတင်ကြားပို့ချတဲ့အခါအမေရိကန်ပြည်ထောင်စုကတင်ချဘာသာနဲ့ပါရဂူပွဲရလာတဲ့တဦးတည်းသောအမျိုးသမီးဖြစ်ခဲ့ပါတယ်ဒါကြောင့်ကျမဘဝမှာအတူယူအားကျစရာပုံကိုယ်တွေနဲ့အမျိုးသမီးတွေထဲမှာကျမအမေဟာကျမအတွက်အဦးဆုံးအားကြရတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်။ကျမအမေရဲ့တင်ချာကိုမျက်နှိုးတံပိုးထားမှုကိုကျမအမွေဆက်ခံလိုက်တာပါ။အ
ဲ့ဒါကတော့ NASA ကအမေရိကန်အာကာသစူဇန်လေးလာရေးဌာနရဲ့ Caltech ကို California ဆက်မှုတက္ကသိုလ်မှာ JPL လို့တူောက်ခေါ်တဲ့ Jet Propulsion Laboratory ဌာနမှာအင်အားဂျူကိုလွှတ်တင်မှုအစီအစဉ်ရှိတဲ့ Mars Helicopter Project ကိုဦးဆောင်နေသူမြန်မာအမျိုးသမီးမတ်မီမီအောင်ကသူ့မိခင်တင်ချာပါရဂူပွဲရတက္ကသိုလ်ဆရာမတူရဲ့ကျေးဇူးကြောင့်ပြီးဖြစ်သူလဲတင်ချာဝါသနာပါပြီးအခုလို NASA American Agatha လေးလာရေးဌာနမှာတာဝန်ထမ်းဆောင်မှုကြိုးပမ်းတက်လှမ်းနိုင်ခဲ့တာဖြစ်တယ်လို့ပြောပြခဲ့တာပါမိခင်လိုပဲတင်ချာကိုမြတ်နိုးတဲ့အတိုင်းတင်ချာနဲ့ပတ်သက်တဲ့ဘာသာရပ်တွေကိုလည်းသူစီပူခဲ့တယ်လို့မမီမီအောင်ကပြောပါတယ
် Finally I took some classes in signal processing communications
and ဒါကြောင့်ကျမကဆက်သွယ်ရေးအချက်ပြဆိုင်ရာဘာသာရပ်တွေကိုသင်ယူခဲ့ပါတယ်အာကာသစူးစမ်းမှုနဲ့ပတ်သက်တဲ့ဘာသာရပ်တွေကိုယူခဲ့ပါတယ်ခြားမှာကျမကအားလုံးကိုသိနှစ်သက်ပါတယ်ကျမရဲ့မဟာသိပ္ပံဘွဲကဆက်သွယ်ရေးအချက်ပြအထူးပြုလေ့လာတဲ့ဘာသာရပ်ဖြစ်ပါတယ
်ဘွဲရပြီးအာကာသနဲ့ပတ်သက်လို့အလောက်ကိုင်းရှာဖွေရမှာလေJBL နဲ့အင်တာဗျူးရနိုင်မှုအတွေ့အစွမ်းကုန်ကြိုးပမ်းခဲ့တယ်လို့လေသူကအခုလိုရှင်းပြခဲ့ပါတယ
် Time came closer for me to interview with different places JPL was one of the places that came to campus
အလုပ်ကိုင်းတွေအင်တာဗျူးဝင်ဖို့ပြင်ဆင်ရတဲ့အချိန်ရောက်လာပါတယ်အဲ့ဒီတည်းမှာ JBL လည်းပါဝင်ပါတယ်ကျမလည်းဒီအတွက်ကျောင်းသားဘဝမှာကျမကြိုးပမ်းခဲ့တဲ့ထူးချွန်မှုမှန်သမျှကိုပြသနိုင်မှုပြင်ဆင်ခဲ့ပါတယ်နောက်ဆုံး JBL နဲ့အင်တာဗျူးရခဲ့ပါတယ
်မမီမီအောင်ဟာ JBL ဌာနမှာထူးချွန်တဲ့မြို့သမီး၁၄ဦးနဲ့တဦးအပါအဝင်ဖြစ်ပြီးတော့သူ့အကြောင်းကိုအခုလိုဌာနရဲ့ website မှာဗီဒီယိုမှာဖော်ပြထားတာဖြစ်ပါတယ် JBL ဌာနမှာအမျိုးသမီးထူးချွန်သူ၁၄ဦးလို့ရှိရမှာအာရှနိုင်ငံကမြန်မာအမျိုးသမီးမမီမီအောင်အပါအဝင်ဗီယက်နမ်ကလျှစီးပြေးဒုက္ခတွေဖြစ်အမေရိကန်ကိုရောက်ခဲ့သူမယ်လနီချောင်းခမာနီလက်ချက်ကြောင့်ဖခင်ဖြစ်သူဆုံးရှုံးခဲ့သူကမ်ဘောဒီးယားနိုင်ငံသူခနာရာအလက်စ်နဲ့ဗီယက်နမ်မှာဆေးကုမျိုးကြဆုံးပြီးအင်ဒိုနီးရှားဒုက္ခသည်စခန်းမှာတစ်နှစ်နေထိုင်ခဲ့ရာကတည်စီပြေးဒုက္ခသည်အဖြစ်ရောက်ရှိလာတဲ့ဟေဒီဟာမန်အဆရှိတဲ့အရှိတောင်အာရှကစီပြေးဒုက္ခသည်တွေလည်းပါဝင်တာတွေ့ရပါတယ်မြန်မာမျိုးသမီးမမီမီအောင်ကတော့အမေရိကန်အာကာသစူဇန်လေးလာရေးဌာန NASA မှာ JPL ရဲ့ Autonomous System ဌာနမှာလက်ထောက်ညွှန်ကြားရေးမှူးတူလည်းဖြစ်ပါတယ်လောလောဆယ်သူဟာMars အင်္ဂါဂျူကိုစူးစမ်းလေ့လာရမှာတုံးနိုင်တဲ့ Mars Helicopter စီမံကိန်းမှာ Manager တူလေးဖြစ်ပါတယ်။သူကအမေရိကန်ပြည်ထောင်စုမှာမွေးဖွားခဲ့ပြီးမိဘတွေကတော့သင်္ချာပညာရှင်နဲ့
Life in Burma, Myanmar, now called, is very different. There were just very few things that were available to regular families.
Myanmar nengen ma ni thai ge ya de bwa ga taik ko kwa cha ba de. Ta man mi da su ri tat nai ne pisi ga le sha ba de. Jama ni ge da ga yo yo aim ma be. Jam yin ga ta man dlin phit pi ro ain shi ma ye twin ne ba. Jama ro si ma TV ma shi ba wu. Radio so le ko phwin chin nai phwin na thong lu mi ya ba wu. Ta chu yet twi ta chu a chain twi jama ko na thong chin na ri ko na thong ge ya ba de.
A cha tae twi ja ga tu a the 17 ni ywe ma Miba Napaha, Malaysia Tekdu Ma, Alo Yage Jayaga, Tugo Malaysia Shi, English Jang Jangu, Puna and Gabi, Mammy Miaha, Sajuza, Gere Twejangle, Miba Viga, Tu Tesachanema, Tugo, American Pidon Zugo, Bogera Pibari, American Pidon Zuma, Tuha, Illinois Tekdu Ma, Tanguya, she says, Shikuniga, Tipan, Boyagebi, Tanguya, Guze, Kunimaro, Yasi, Engineer, Maha Tipan, Wego, Yashi, Gera Pibari. Ingajuboma, Susan Lilabu, Natownesema, Lutime, Jobo Dwayin Vima, Mountume, Drongi, and Yosago, Dabadi, Bosambu, Nasaga, Pine de Puema, Duga, Usaunida, Pipare. Throughpenny in the townesema, Ingajugo, Lutime, Rover Cast, Sayo Ginetu, MSH Locore, Mars Scouting Helicopter, Mountume, Drongi, Tebebu, Season in the Jungle, Natown Sengagunica,
It's going to scout ahead of a planetary surface rover to provide high resolution aerial images. Okay, so the thought is for a high resolution camera to complementary to a rover, you know, be able to fly far ahead of the rover to get high
resolution images. မောင်သူမဲ့ဒရုန်းရင်ကသူ့မှာတပ်ထားတဲ့ကင်မရာနဲ့ကောင်းကင်တပ်ပုံတွေရိုက်ဖို့ပြီးကြိုတင်ပြီးတော့စူးစမ်းပေးမှာပါမောင်သူမဲ့ဒရုန်းရဟတ်ရင်ကကြိုပြန်တန်းပြီးပို့ပေးတဲ့ပုံတွေကိုရိုဘာမှာရှိတဲ့ဆက်ကစစ်ဆေးပြီးတော့တိတ်တဲ့ချက်လက်တွေရယူဖို့ဘယ်နေရာကိုဘယ်အချိန်မှာဘာတုတ်တည်တနာအတွက်သွားတင်နေဘယ်နေရာကိုတော့မသွားတင်ဘူးဆိုတာကိုဆုံးဖြတ်နိုင်မှာဖြစ်ပါတယ်
ဆန်းပြီးတော့သွားနေရတယ်ခါကျတော့အချိန်ကုန်ပြီးတော့လိုအပ်တဲ့သိပ္ပံအချက်လက်ကိုမရနိုင်ဘူးဖြစ်နေ။ဒါကြောင့်စရုပ်ကလေးသိပ္ပံအချက်လက်စုဆောင်ဖို့အတွက်ကိုစပြီးတော့လှိမ့်ပြီးတော့မမောင်းခင်မှာလေထဲမှာပြန်ပြီးကင်းထောက်တဲ့လေမြန်လေးတစ်ခုလွတ်လိုက်လို့ရှိလို့ရှိရင်ပိုကောင်းမယ်ဆိုတဲ့အစီအစဉ်ရှိခဲ့ပါတယ်။အဲ့ဒါ1996ခဲကနာဆာကနေပြီးတော့ဒီကင်းထောက်လေမြန်လေးတွေကိုပြန်
ုတ်ထားလဲဆိုတော့ NASA နေပြီးတော့ MHS Mars Scouting Helicopter ပေါ့နော် MSH ဆိုတဲ့ဟာကိုတွဲပြီးတင်ဖို့အတွက်ဒီ NASA Jet Propulsion Laboratory ဆိုတဲ့နေတော့အာကာသသိပ္ပံဌာနကွဲရနေပြီးကြိုးစားနေပါတယ် Mars Helicopter ဖနက်ထဲတဲ့ဘူးအရွယ်လောက်ပဲရှိပြီးတော့သူက2ပေါင်လောက်ပဲလေးတယ်ဒီနေ့ကို3မိနစ်လောက်ပဲပြန်တန်းချိန်ရှိတယ်တနည်းကိုမိုင်းဝက်တာတာခီးလောက်ပဲရောက်နေနဲ့ဒီ helicopter လေးကိုသူတို့အခုဒီဇိုင်းလုပ်ပြီးတော့ဆင်ပြီးတော့စမ်းနေတာအောင်မြင်နေပါပြီဒီ helicopter ကို2020မှာ March 2020 robot ကားဆက်ရုပ်ကလေးနဲ့သိပ္ပံအချက်လက်တွေကိုပို့ပြီးတော့မြန်မြန်ဆန်ဆန်တိုင်းနိုင်အောင်ဆင်လိုက်တာဖြစ်ပါတယ
်အင်အားကြိုးပေါ်မှာလည်လာဖို့2020မှာ NASA ကလွှတ်တင်တဲ့ rover robot ဆက်ရုပ်ရေး mission နဲ့အတူမမီမီအောင်ဦးဆောင်တဲ့ MSH for Mars Helicopter Project ရဲ့ Mars Scouting Helicopter ဆိုတဲ့မောင်းသူမဲ့ drone ယာဉ်ကိုအတူဆိတ်လွတ်နိုင်တဲ့အလားအလာလေးရှိတဲ့အတွက်ကြောင့်လေကောင်းကင်တမှုကျေကိုဆွလဲမလွတ်စဒန်းရမြည်ဒီဆိုတဲ့သူရစကားဟာမြမမျိုးသမီးတူရဲ့အာကာသအောင်မြင်မှုကိုဖော်ကျူးရာရောက်ပါကြောင်းတင်ပြရင်းဒီသတင်းပတ်ရဲ့မြို့သူမြတ်ကန္တာကိုနှီးကုန်းချုပ်အပ်ပါလိမ့်ရှင
်အခုတော့သိပ္ပံနဲ့နှီးပညာအစီအစဉ်ကိုဒေါခင်မျိုးသက်ကတင်ဆက်မှာပ
ါခင်းအန်ဒီအချိန်မရွေးကြအောင်နိုင်ချေရှိနေတယ်မြန်မာနိုင်ငံမှာမြစ်ဆုံဆဲလို့စီမံကိန်းကြီးတွေအဆောက်အုံတွေပေါင်းဝင်တတိထားတဲ့ဓာတ်တွေကိုအင်ဂျင်နီယာဘူမိပညာရှင်ဦးတင့်လွင်ဆွေကပြောပြပေးမှာပါ
။ဒါတော့ technical factor တစ်ခုအနေနဲ့စဉ်းစားရတာဖြစ်ပါတယ်။ဆိုငလင်းလေးမဟုတ်ပါဘူးဒီကျွန်တော်တို့မျက်စုံရဲ့နေရာကတခြားပြည်ကြီးတွေငယ်လို့ဒီတက်မထားတဲ့ပြည်ကြီးတွေရှိပါတယ်။အဲဒီနောက်မှာတော့ဒီသခိုင်းပြည်ကြီးနဲ့ဆိုလို့ဒီသခိုင်းပြည်ကြီးကခွဲထွက်သွားတဲ့ပြည်ကြီးငယ်လေးတွေလည်းအများကြီးရှိတယ်။အဲတော့ငလင်းလေးမဟုတ်ဘဲနဲ့မြေတူကလည်းရွေးရှားမှုရှိတယ်အော်ဂါဖောင်ဒေးရှင်းဂရောင်းကိုခေါ်တဲ့အောက်ခံပြည်သားစီစစ်ဖို့လိုတယ်ကျွန်တော်တို့တည်တော့ဆိုလို့ရှိရင်တော့ဒီစပတင်းဥစ္စာမျိုးကြီးကတကယ်တော့လေစိတ်ကြီးရောကောင်းလာတဲ့ခြေသားမျိုးတော့မဟုတ်ဘယ်နေရာမှာဆိုနည်းရတော့ရှိတယ် technical factor အနေနဲ့တော့သူကထပ်ထင်းစဉ်းစားဆိုလို့ရှိရင်တော့ဒါရေးတကြီးစဉ်းစားသင့်မှာတော့နောက်ပြီးတော့လူအများအောက်ဘက်မှာပျက်စီးလာနိုင်တဲ့ပျက်စီးထိခိုက်နိုင်တဲ့အခြေအနေကိုထည့်သွင်းပြီးတော့တက်ချက်သင့်မှာမဟုတ်ဘူးမြတ်စွာဘုရားဒီတိုင်းလည်းလည်းအရှင်ဘုရားလုပ်ပါတယ်ဒါမှမဟုတ် ground ဒီအောက်ခံပြည်သားရဲ့ပြည့်ရည်ကြီးအဲ့ရေးစားပြီးတော့တောက်ရှောင်းမှုရှိရတယ်တစ်ပိုင်းပေါက်ရတယ်အဲ့တော့အဲ့ဒါတွေလည်းအများကြီးကျုံအဲ့ဒါကိုအခြေခံပြီးတော့လည်းပြောကြဆွေးကြတာလည်းဖြစ်ပါတယ
်အခုမြစ်ဆုံဒေတာမှရဆက်ဆောက်တာမဟုတ်ဘူးပေါ့နော်တော့မြန်မာနိုင်ငံကဒီစွန့်ရင်လိုအပ်ချက်တွေအရင်ကြီးနေတဲ့အခါကျတော့ရေးရမျက်စစ်ထုတ်ဖို့အတွက်လုပ်နေကြပါတယ်ဆိုတော့ဒီရေးရမျက်စစ်ထုတ်လို့ရှိရင်ထည့်သွင်းစဉ်းစားရမယ်အချက်လေးတွေကိုထောက်ပြပေးလို့ရမှာစိ
ကျွန်တော်တို့ပို့တုံးကြရပါလေကျွန်တော်တို့ဆယ်ဒီဆောက်လို့ရှိရင်ဆယ်ဆိုတာကဒီ infrastructure မှာတော့အကြီးစားတွေပေါ့ဟိုရှေ့ရှေ့ကဆယ်ဆောက်နေကြရလေကျွန်တော်နည်းနည်းအနေနဲ့ထည့်ပြီးတော့ဆောက်လို့ရှိပါတယ်ကျွန်တော်သိရတယ်လောက်တော့ကျွန်တော်တို့လည်းဒီဆယ်တွေမှာစဉ်းစားမှုပါတယ်ဒီချိန်ခါမှာတော့ပို့ပြီးတော့ရှေ့ဆက်တဲ့ပို့ပြီးတော့ပြည်စုံတဲ့ဒီငလင်းအချက်လက်တွေကိုစဉ်းစားပြီးတော့ထောက်တာပို့ကောင်းပါလေနောက်တစ်ခုကဒီငလင်းအချက်လက်တွေမဟုတ်ဘဲနဲ့ခုနပြောတဲ့ဆောက်ရှာမှုရှိနိုင်တဲ့ဆယ်ရွေတွေကဒီဆယ်မဆောက်ခင်ပေါ်လေးလာပြီးမှဆောက်ဖို့ခေါင်းပါနောက်ပြီးဆောက်ပြီးသားဆယ်တွေကိုလည်းပြန်ပြီးတော့မှအမြဲတမ်း stability check ပေါ်လို့သူရဲ့ design တို့သူရဲ့ stability ကိုပြန်ပြီးတော့မှဒီဖြစ်လာနိုင်တဲ့အတွေ့ရှိတာတိုင်းနဲ့ချက်လက်တွေကိုအခြေခံပြီးတော့ပြန်ပြီးတော့အမြဲတမ်းစစ်ဆေးပြီးတော့မှလိုအပ်တဲ့ဥစ္စာတွေထပ်ပြီးတော့ပို့ပြီးတော့ကောင်းလုပ်တင်ပါ
မြန်မာနိုင်ငံအတွက်ငင်းရင်အန်ရဟာတနိုင်ငံလုံးအတိုင်းအတာနဲ့ရှိနေတာဖြစ်ပြီးအခြေခံအားဖြင့်အပိုင်း၃ပိုင်းပိုင်းထားတာပါ
မြန်မာနိုင်ငံကိုတောင်မြောက်ကြည့်လိုက်လို့ရှိရင်ဒီအနောက်ဘက်ကနေအရှေ့ဘက်ကိုသွားလို့ရှိရင်အနောက်ဘက်မှာကျွန်တော်ရခိုင်ရိုးမတို့ချင်းတောင်တန်းတို့ဒါကတောင်တန်းတို့ဒီတောင်တန်းတွေရှိကြအနောက်ဘက်တောင်တန်းများအပိုင်ပေါ့သူကအနောက်ဘက်ကအိန္ဒိယမြေလူကျက်နဲ့အရှေ့ဘက်ကဒီဘာမာပလိတ်လို့ခေါ်တဲ့ဒီမြန်မာမြေလူကျက်တို့တွန်းတိုက်လို့ဖြစ်တဲ့တောင်တန်းများအပိုင်ပေါ့သူတို့ကလှုပ်ရှားမှုကအများများခြားစုံတွေတခြားနယ်နိမိတ်တွေလှုပ်ရှားမှုကပိုပြီးတော့များဒုတိယကဒီဗမာပြည်အလဲပိုင်းပေါ်ဒီစကိုင်းကြက်ရွေးရှိနေတဲ့ဗမာပြည်အလဲပိုင်းကသူကနေလဲနေနေပြီးတော့အဲထဲမှာစကိုင်းကြက်ရွေးပြီးနောက်ကကအိန္ဒိယမြေကြီးကတွန်းတိုက်တဲ့တိုင်းကြောင့်ဖြစ်တဲ့တခြားကျွန်တော်တို့အညီမတက်ရသေးတဲ့ကြက်ရွေးငယ်လေးရတယ်ရှိတယ်သူတို့ကလည်းမနေတော့နိုင်တဲ့ပြီးတော့ဘိုးယုံမဖြစ်သင့်ဘူးဘိုးယုံမကလည်းမြင့်တက်တဲ့ချက်ချင်းရှိတဲ့အခါကျတော့ဘိုးယုံမအတွင်းမှာလည်းလုပ်တယ်ဘိုးယုံမနောက်ဘက်အဆက်မှာလည်းလုပ်တယ်ဆိုတော့ဒီဒါမြန်မာနိုင်ငံအလဲပိုင်းလေတော့နောက်တစ်ခုကအရှေ့ပိုင်းပေါ်လေဒီရှမ်းကုန်းမြေမြင်းကိုတက်လိုက်တာနေတယ်ရှမ်းကုန်းမြေမြင်းအတွင်းမှာလည်းငလင်းတောင်းကျင်တဲ့ပြည်ရည်ရှိပါတယ်ဥပမာကြောက်တန်းပြည်ရည်လို့ပြည်ရည်အကြီးစားကြီးရှိတယ်2017ကတော့တာလီမာတက်ကျူလီနာမှာလုပ်တဲ့ဒီနာမပြည်ရည်လို့ဒီပြည်ရည်နဲ့အပြိုင်လေးကျွန်တော်တို့ကဟိုဘက်နောက်ကျွန်တော်တို့ one level ဘက်မှာလည်းအလိုပြည်ရည်အကြီးကြီးရှိတယ်ကြံပြီးမြောက်ချွေလီတိတ်ချမ်းလို့ပါလို့ဆိုလို့ရှိတယ်ပြည်ရည်အကြီးစားကြီးရှိပါတယ်သူတို့ကလည်းသူကတီးကြားရန်တရားပေါ်လို့သူဖြစ်စင်နေတယ်သူလှုပ်တယ်ပြန်ပြီးတော့ချုပ်လိုက်ရင်တော့၃ပိုင်းပေါ့လေနောက်ဖက်တောင်းတဲ့ညာပိုင်းအလဲပိုင်းနဲ့ရှေ့ဘက်ပိုင်းစီကြားစီသူတို့ရဲ့ဒီရန်တရားလေးကြီးရှိတယ်သူတို့ကလည်းလှုပ်တယ်အလှုပ်ဆုံးကတော့နောက်ဖက်တနည်းဆိုရရှိတဲ့ data ပေါ့ပြီးပြီးပြောရင်တော့ဒီပမာဏ6လောက်ကတော့တနည်းကိုတစ်ချိန်လောက်လှုပ်တယ်မြန်မာပြည်အလဲပိုင်းကတော့နှစ်နှစ်ကိုတစ်ချိန်လောက်လှုပ်တယ်ပမာဏ6လောက်ကဒီရှေ့ဘက်ခြမ်းကြတော့သူက10နှစ်တစ်ချိန်လောက်6နှစ်တစ်ချိန်လောက်လှုပ်တယ
်မြန်မာနိုင်ငံကဒီငရင်အန်ဒီကအချိန်မရွေးကြအောင်နိုင်တော့ဘလို့သတိပေးချင်ပါလဲ။ဘာအချက်တွေသတိထားမလဲ။ဘာလုပ်တယ်လဲ။ခုနကပြောတော့မန္တလေးဒီလိုမြေနုနေရာလေးတွေမှာအဆောက်အဦမြင့်ကြီးတွေဆောက်တာတွေ တိုးချက်နေရလေးဆိုတာမျိုးပေါ့နော်အဲ့လိုမျိုးသတိထားမဲ့ check လေးတွေနည်းနည်းပြောပြပေးပ
ါဟုတ်ကဲ့အုပ်ချုပ်မှုဘိုင်းနဲ့ဒီ engineer ဘိုင်းပါလေဒီအုပ်ချုပ်မှုဘိုင်းကတော့ကျွန်တော်တို့ကပေးရည်သေးတာငလင်းဒီစားအန်ဒီဒီစားရှိနိုင်တယ်ဆိုတဲ့အကြောင်းကျွန်တော်တို့အုပ်ချုပ်မှုဘိုင်းကဒါသိရှိပြီးတဲ့အခါကျတော့ဒီလိုအပ်တဲ့ထောက်ပံ့မှုလိုအပ်တဲ့ပြည့်စုံမှုလိုအပ်တဲ့ထိန်းချုပ်မှုပေးနိုင်မှုလိုပါပဲ engineer ဘိုင်းကတော့အင်ဂျင်နီယာအများစုကတော့ဒီငလင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တည်ထားပြီးသားများပါတယ်။ဘာလို့လဲ။စောင့်နေစောင့်တဲ့အခါလဲဒီအင်ဂျင်နီယာအနေနဲ့ခံအောင်သူ support တွေဒီဇိုင်းတွေဘာတွေမှာလဲဆက်သွင်းစဉ်းစားတာလည်းရှိပါတယ်။ဒီတော့ level တောင်ကျွန်တော်တို့ဝင်ပိုင်းအနေနဲ့ရောပါ။ ticket တန်ဖိုးပေးဖို့ပြောပါတယ်။နောက်ပြီးတော့ခုနပြောတဲ့အရေးကြီးတဲ့စက်မှုစုံတို့ဥစားမျိုးရှောင်းလို့ဆေးလို့ဆိုတဲ့အရေးကြီးတဲ့အဆောင်ဖြစ်တဲ့အခါကျတော့ဒါသေးသေးချာချာစဉ်းစားပြီးတော့မှနေရာနဲ့အောက်ခံနေသားတို့အစ်ချာနေလာပြီးဒီမှာအင်းနေချတာလို့စောက်လို့စောက်စောက်တာလို့တို့ရတဲ့ပြည့်စုံလေးလို့ပို့အဲတူးတင်းကြတော့ကျွန်တော်တို့ကနည်းနည်းချက်ပါတယ်ပြောလို့ဆိုတော့ကိုယ်ဆောင်တော့ဘယ်နေရာမှာရောက်နေဆိုတော့ဒါပြင်နေရှင်းရမှပြန်နေမှာလေဒါမှတူးတင်းကြတော့ခက်တယ်ပြီးတော့ရှိဗီဇာအဆောင်နေကြတယ်ဟုတ်ကဲ့ပါတယ်မြန်မာ viewer တော်များများရှိဗီဇာအဆောင်နေဖြစ်နေတယ်ဖြစ်နေတဲ့အပြင်စောက်ပြန်နေပေါင်းတော့ကြားလဲခရရတယ်ဆိုတော့ဒီလေးပိုင်းကြာစင်းတယ်အဲဒါတွေကိုသိထားအောင်ကိုနေတဲ့အဆောင်ကအရေးသိကြစင်းတယ်ဆိုတော့ဒီသာဘူးအရင်ဆုံးလေ့လာဖို့ကိုယ့်အကူလေ့လာဖို့ပဲလိုပါတယ်ပြီးတော့ထုတ်ပြန်ထားတဲ့သတင်းအချက်အလက်တွေလေ့လာပြီးအဲမှာကိုယ်ကပင်ရရောက်နေတဲ့ဆောင်းလေးသိသာဖို့လိုပါတယ်အဲ့တော့ဟောင်းသွားတဲ့အသောအုံတွေကိုကျွန်တော်တို့ကအစ်စ်ပြန်ဆောက်ဖို့ဆိုတော့ဒီချိုးကတည်းပါတယ်စစ်နေနိုင်တဲ့လူတွေကတော့ဒီအချက်အလက်တွေသိရှိပြီးအားနည်းတဲ့အပိုင်းကိုပြင်ဆင်သွားဖို့လိုပါတယ
်အဓိကဦးစားပေးပြီးစောင့်ကြည့်ရမှာကအကြောင်းတွေဆေးရုံတွေဖြစ်ပါတယ
်ကျွန်တော်ဆိုရင်လည်းအဓိကကတော့အကြောင်းတွေပေါ့လူအများနေတဲ့ဆေးရုံဒီအဖြစ်ခဲ့တဲ့ငလင်းကြီးဖြစ်ရဟောင်းနေမှာကြည့်လို့လူစင်ဒီအထိကအများဆုံးကချောင်းတွေဖြစ်ပါတယ်ခုံကြီးချောင်းတွေစာတင်ချောင်းတွေဖြစ်ပါတယ်တောင်မင်းကြီးရဲ့အတွေ့အကြုံကလည်းစာတင်ချောင်းတွေများပြားပြက်ပါတယ်ပုံမှန်လေးလို့1839ငလင်းဆိုလို့ရှိရင်လည်းခုံကြီးချောင်းအများစုကပျက်စီးပါတယ်အဲ့တော့လူများနေတဲ့အဆောက်အုံကိုကျွန်တော်တို့ပြန်ပြီးတော့စီစစ်တင်တာပေါ့လေအဲ့ဒါအထူးတင်ကောက်ဝေးပေးတယ်ပြည့်စေုံနဲ့ပြက်လို့မရပါဘူးပြီးတော့ရဲစမ်းလို့ပေါ့ကုညီပေးမဲ့ဌာနများလည်းပြက်လို့မရသူတို့ကကုညီမဲ့လူတွေကုညီမဲ့လူတွေကိုလည်းပြက်သွားလို့ရှိတယ်အဲ့တော့ဆရာကျွန်တော်တို့ကပို့ပြီးတော့ဆိုးရတာပါလေ။ဒါတွေကကျွန်တော်ကအင်တန်အရေးကြီးတဲ့ဆက်စီရမှာ။ဆက်စီရနေဆိုင်နေတော့၃ရက်ဆိုတော့ထူထောင်ထားတဲ့စနစ်ကအင်တန်အရေးကြီးတဲ့ဆက်တော့သူတို့ဦးစားပေးတယ်
။ဦးတန်လွင်ဆွေရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်တိတ်ပင်နေဤပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆောင်ကြပါမယ
်။တော်ခင်မျိုးသက်တင်ဆက်တဲ့တိတ်ပင်နေဤပညာကဏ္ဍကိုနားဆင်ကြရတာပါခင်ဗျာ။အခုတော့သတင်းချင်းချုပ်ကိုကိုကျော်လင်းကပြောပြမှာပ
ါ။ကုန်သွယ်ရေးတက်မှမှုတွေကိုပြည်လျောင်ညှိနှိုင်းနေကြတဲ့တရုတ်နဲ့အမေရိကန်ကိုယ်စားလှယ်တွေရဲ့ဝါရှင်တန်ဒီစီကနှစ်ရက်ကြာဆွေးနွေးပွဲမနေ့တော့ကပဲပြီးဆုံးသွားပါပြီ။ဒါပေမဲ့လည်းဘာသဘောတူညီချက်ညှိနှိုင်းချက်မှထွက်မလာပါဘူး။ညှိနှိုင်းမှုတွေအခုလိုရှိရဆိုပေမဲ့လည်းအမေရိကန်ကိုတင်သွင်းတဲ့တရုတ်ကုန်ပစ္စည်းတွေပေါ်သွင်းကုန်ကုန်တင်းကျပ်မှုတွေကိုမနေ့တော့ကပဲအမေရိကန်ဘက်ကချလိုက်ပါလေ။အမေရိကန်ကအခုလိုလုပ်တဲ့အတွက်တရုတ်ဘက်ကလည်းအမေရိကန်ကိုတုံ့ပြန်ပြီးတော့လှုပ်ဆောင်သွားမယ်လို့ပြောနေပါလေ။အီရန်ဟာအမေရိကန်ပြည်ထောင်စုနဲ့ဆွေးနွေးညှိနှိုင်းမှာမဟုတ်ဘူးလို့အီရန်တော်လှန်ရေးပြည်ထောင်တပ်ဒိတ်တန်းအရာရှိကပြောဆိုချက်ကိုအီရန်ဒိတ်ထဏာကဖော်ပြပါတယ်အီရန်ကောင်းဆောင်နေနေနဲ့အမေရိကန်ကိုဖုံးဆက်ဖို့တမတ်တော်နဲ့ထရန့်ကတွေ့ဝဲပြီးတော့ပြောဆိုခဲ့တဲ့နောက်ပိုင်းမှာအခုလိုမျိုးအီရန်ဘက်ကတုံ့ပြန်ခဲ့တာပါတောက်ချာနေမဲနေရေးတွက်ပြီးတဲ့အချိန်မှာတောင်အာဖရိကနိုင်ငံရဲ့အနာရပါတီကနိုင်ရပြီးတော့6ချိန်ဆက်တဲ့အနာကိုဆက်ပြီးတော့ထိမ့်မဲ့လာလာနေရှိနေပါတယ်နိုင်ငံရဲ့ဖခင်ဖခင်လို့တင်စားပြောကြတဲ့ Nelson Mandela ရဲ့ ANC ပါတီဟာအရင်နှစ်တွေတုန်းကအကြမ်းဖက်လိုက်စားမှုတွေစီးပွားရေးတိုးတက်မှုနှိမ့်ကွေးမှုတွေကြောင့်ပါတီရဲ့ပုံရိပ်ထိခိုက်ခဲ့ပါတယ်အဲဒါကြောင့် ANC ပြည်သက်တွေဟာတခြားပါတီကိုထောက်ခံမှုတွေရှိလာနေပါတယ်တရုတ်မြန်မာနိုင်ငံရဲ့ထားလိုက်ရဲ့အစိပ်ပိုင်းတစ်ခုဖြစ်တဲ့ဥမင်လိုင်ကောင်းရှိတစ်ခုတိစော့ဖောက်လို့တရုတ်နိုင်ငံတောင်ပိုင်းယူနန်ပြည်နယ်ထဲမှာလှုပ်ဆောင်နေတယ်လို့ဒေသခံအနာဝယ်တွေကပြောပါတယ်အဲဒီယထာလန်ဟာ2022ခုနှစ်မှာစတင်ဖွင့်နိုင်မှုစီစဉ်ထားပါတယ်အဲဒီရဲ့လိုင်ကောင်းကတော့အဲယထာလန်ရှိရ200ကီလိုမီတာရှိပါတယ်ခိုးမှုနဲ့ဆွဆွဲကျင်းတဲ့အင်းစိန်ထောင်မှာထောင်ကျခံရတဲ့ကိုရီးယားမျိုးသားဦးအမတ်ကလည်းပြန်လို့ပေးရပြီးတော့အခုသိုးမျိုးကိုပြန်ရောက်နေပါပြီ
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုကျော်လင်းပြောပြခဲ့တာပါဒီမိနစ်အတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရဲမင်းထွန်းဖြစ်ပါတယ်အသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ်ဒီမနက်ခင်း VOA အစီအစဉ်လေးကိုလိုင်းနိုမီတာ32 40 48နဲ့လိုင်းနံမီတာ190ကနေတင်ဆက်ခဲ့တာပါသွားရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညောင်ဝင်းအောင်ပါ
This program has come to you from the Voice of America, Washington.